Welcome to the Voice of America in Burmese.
မင်္ဂလာညမှာတော်တာရှင်များရှင် View American တန်ခါနေ2022ခုနှစ်ဇွန်လ14ရက်အင်္ဂါညပိုင်း View ညမှာပိုင်းအစီအစဉ်တွေကိုညမှာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Line Tuner 32နဲ့58တို့ပြင် Line Let Meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ကထုတ်လွှင့်ပေးမယ့်မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်တိုက်ရိုက်ထုတ်လွှင့်ပေးမှာမို့ VOA ရဲ့ website နဲ့ Facebook စာမျက်နှာကနေစောင့်မျှော်ရှုစားနိုင်ကြပါတယ်။ဒီကနေ့ညအတွက်အစီအစဉ်မှုဖြစ်ကျွန်မအလင်မာကတောင်းအယူတင်ဆက်ပေးသွားမှာပါ
။မင်္ဂလာပါရှင်ကျွန်မဆုမြတ်ပါမှာ။မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေဟာတည်တည်တသာဆက်လက်ကျဆင်းနေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးမရှယ်ဘာရှလက်ကပြောကြားလိုက်ပါတယ်။စစ်ကောင်စီအနေနဲ့သူတို့အာဏာခိုင်မြဲအောင်လို့ဆက်လုပ်နေတဲ့အတွက်မြန်မာပြည်သူတွေပေးဆက်နေကြရတယ်လို့အမေရိကန်ပြည်ထောင်စုကလည်းပြောကြားလိုက်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းကစီဗီယာရိုဒေါနက်စ်မြို့ကိုဆက်သွယ်ထားတဲ့နောက်ဆုံးကြံတရားကိုရုရှားတပ်တွေဖျက်ဆီးလိုက်ပြီလို့ယူကရိန်းတောင်ရှိသူတွေကဒီကနေ့အင်္ဂါနေ့မှာပြောကြားပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဥတ္တမောင်သားနဲ့အတူကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပိပုတ်သက်တွေနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပေးသွားမှာပါ။အခုညပိုင်းနားဆင်ရမယ့်အထဲမှာတော့ရခိုင်လက်နက်ကိုင်အေအဖွဲ့စီကိုစစ်ကောင်စီတပ်သားတွေထွက်ပြေးလာတာနဲ့ပတ်သက်ပြီး
အေဘောကိုဖက်ပြလာရဲ့စိုက်ကောင်စီတတတိဆိုအရေအတွက်ရာနဲ့ရှိပြီးရင်ဟိပါတန်းနိုင်သမျှလူသားချင်းစာနာမှုအပေးနဲ့ကျွန်တော်တို့ကူညီပေးနေကြဟိပါတယ
်အေပြောခွင့်ရခိုင်သူခပြောသွားတာပါဒီအကြောင်းအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူဖူဆိုမျိုးအနီးမှာ၄ရက်ဆက်တိုက်တိုက်ပွဲပြင်းထန်နေတာကက်ဘလူမျိုးနယ်မှာတော့စစ်ကောင်စီတပ်က၆ရက်ဆက်တိုက်ကျေးရွာတွေမီးရှို့နေတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အင်္ဂါညတိုင်းတင်ဆက်ပေးနေတာအမေရိကန်နိုင်ငံရေးဆောက်တရေဆောင်ပါကဘာတလွားခီးသွားအစီအစဉ်စရဲအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒါတွေကိုမတင်ဆက်ပေးခင်အခုအရင်ဆုံးတော့ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆူမြတ်မွန်နဲ့ဦးတင်မောက်တန်းတို့ကပြသပေးမှာပါရှင
်မြန်မာနိုင်ငံရဲ့လူခွင့်ရေးခြေလေးဟာတိတိတတ်တတ်ဆက်လက်ကျဆင်းနေတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ရှလက်ကပြောကြားလိုက်ပါတယ်လူခွင့်ရေးကောင်စီမှမြန်မာနိုင်ငံအခြေအနေကိုဒီကနေ့ဇွန်လ14ရက်နေ့မှာတင်ပြခဲ့တာမှာမဟာမင်းကြီးဘက်ရှလက်ကမြန်မာနိုင်ငံရဲ့အခြေအနေဟာပိုပြီးတော့ဆိုးဝါးလာတယ်လို့ပြောကြားခဲ့ပါတယ
် Still suffering from the devastating consequences of the February 2021 military coup the people of Myanmar remain trapped in a cycle of poverty and displacement human rights violations and abuses
2022ခုနှစ်ဖေဖော်ဝါရီလတည်းကဆေးအနာတိတ်မှုရဲ့ဆိုးဝါးတဲ့အကျိုးဆက်တွေကိုခံနေကြရတဲ့မြန်မာပြည်သူတွေဟာဆေးရနွမ်းပါမှု၊အိုးအိမ်ဆွန့်ထွက်ပြေးရမှု၊လူခွင့်ရချိုးဖောက်ခံရမှု၊တန်တရာတွေကနေမထွက်နိုင်ကြဘူးလို့လူခွင့်ရမဟာမင်းကြီးဘက်ရှက်ဘက်ကပြောကြားခဲ့တာပါ။အကြက်သားတွေကိုလူသားမျိုးနွယ်တို့အပေါ်ကျူးလွန်မှု၊ဆေးရဆွဲမှုစတဲ့ပြစ်မှုတွေလို့ယုံကြည်လက်ခံရလောက်တဲ့စနစ်တကျကြေကြေပြန့်ပြန့်ကျူးလွန်မှုတွေလုပ်နေတာမြင်တွေ့ရတယ်လို့လည်းသူကပြောကြားခဲ့ပါတယ်။လူသားချင်းစာနာစရာအခြေအနေတွေအင်မတန်ဆိုးဝါးနေတာမှ14သန်းလောက်အရေးပေါ်အကူအညီတွေလိုအပ်နေကြောင်းနဲ့ကုလသမဂ္ဂရဲ့စည်းရင်းအရအိုးအိမ်ဆွပြည်တွင်းဒုက္ခတွေဟာသက်တမ်းရှိတယ်လို့လည်းသူကပြောပါတယ်။ဆေးအနာတိမ်မှုကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးရိုင်းနေတဲ့အခြေအနေကိုလည်းသူကတင်ပြသွားခဲ့ပါတယ်။မြန်မာနိုင်ငံနေရာတော်တော်များများမှာအင်တာနက်လိုင်းတွေဖြတ်တောက်ခါသလိုသတင်းတွေနဲ့လူခွေရေးချိုးဖောက်တဲ့သတင်းမျှဝေသူတွေအပေါ်ဖိနှိပ်နေတဲ့အတွက်ကြောင့်သတင်းရရှိမှုပိုင်းအင်မတန်ထိခိုက်နေတယ်လို့လည်းလူခွေရေးဆရာမဟာမင်းကြီးကပြောပါတယ်။လူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးအနေနဲ့မြန်မာနိုင်ငံမှာဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဆက်လက်ဆောင်ရှိမှတ်တမ်းတင်နေတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ရှလက်ကမြန်မာနိုင်ငံအခြေအနေကိုဒီကနေ့တင်ပြပြောကြားခဲ့ပါတယ်ရှင
်။မြန်မာနိုင်ငံမှာအာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီအနေနဲ့ညှိနှိုင်းလိုတဲ့ဆန္ဒရှိတယ်ဆိုတာစုံတရားမပြတ်တဲ့အပြင်သူတို့အာဏာခိုင်မြဲအောင်ဆက်လုပ်နေတဲ့အတွက်မြန်မာပြည်သူတွေပေးဆက်နေကြရတယ်လို့အမေရိကန်ပြည်ထောင်စုကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံလူခွင့်ရေးအခြေအနေအကြောင်းကုလသမဂ္ဂထွေထွေညီလာခံမှာဂျွန်လ13ရက်တနင်္လာနေ့ကတင်ပြဆွေးနွေးပွဲမှာကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးဆိုင်ရာအမေရိကန်ဒုတိယကိုယ်စားလှယ် Nick Hill ကပြောကြားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းမှုတွေဟာလည်းစစ်အာဏာသိမ်းခဲ့ပြီးတဲ့နောက်လမ်းလွဲသွားခဲ့တယ်လို့သူကပြောပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းခဲ့ပြီးကလေးကမြန်မာနိုင်ငံမှာဒုက္ခတွေမကြုံရသူဆိုတာမရှိဘူးလို့မြန်မာနိုင်ငံဆိုင်ရာဒီတိအထူးကိုယ်စားလှယ်ဖြစ်တဲ့ကုလသမဂ္ဂဆိုင်ရာဒီတိသမ္မတ်ကြီးဘာဘရာဝူဒ်ဝတ်ကလည်းကြေညာခဲ့ပါတယ်။ဆီယနာသိမ်းမှုနဲ့ထိမ့်လန့်ကြောက်မွက်ဖွယ်ကောင်းတဲ့အကျန်းဖက်မှုတွေကြောင့်ရိုဟင်ဂျာဒုက္ခတွေတွေအမြောက်များမြန်မာနိုင်ငံကိုဘေးကင်းစွာပြန်နိုင်မဲ့လမ်းကြောင်းတွေပိတ်ကုန်တာကိုလည်းအမေရိကန်ဒုတိယကိုယ်စားလှယ်ကထောက်ပြခဲ့ပါတယ်။ Rohingya dokha de miya piyan po na yi nanayngan si zingwo miya miya ankaung te bobu. Bangladesh e kula damga sayang kuzele Rabab Fatima ga tansu toke baare. Yeshe efe ga longchon secha ya bi yeshe di da lu gong te ka gu leza zwa piyanan yi poma di baare lu tu ga su toke baare. Dine jona sa doye ni ma Rohingya re po chulo ngere pimu gu mezi amashi be ne daishin ne gu amang ja ne epe Rohingya ne miya maringa ma shi de Muslim atai wenga jimpa keja jau. Nyamanenga ma Rohingya rwego sele nyempa nese nese pi jau. Cox Bazaar doka de sakama shire Rohingya lunge poe tutangdu ukamonga VOA go pio baare. Doka de sakama shire lunge rwega tisha amego dine ma wasing keja de lo tishia baare.
Tanangango, Donya Kine, Yanni, American Gagway, Winji, Light Austin, eh? Taiwan Jijolepi, Gagway, Winji Jolepi. Kakwai Winji Lepse de Prayo Chan Wicharu Dinila Nirunga Twisong Swini Gerama Nima Ajigule Swini Gerabare Down Jopin Lake Sane Nimaninga Chini Bawin A sit down Asha Dida Ringa Longjong Chini Ripo Nanga Kakwai Winji Ripianle Swini Gerarelu Tanga Way Winji Tana Bioguya Pojoji Gonchip Datra Wanidia Kyogu Kuka Piro The Nation Ringa Popiaware China American Ja Gagwin and Longjoy Sanya Piwa Pubang Samia Chabula the Bodu Gelu, Jagwinya do Bojo Jiga Piovare, Yamanangama Pinid Sepuerija, Twabila Jare Doka de Rigu, Niziane Akuni repeat her abaway, China Nanga Winji Ma Chapian Ri, Pripakari, Tayamuripo, China Nanga, Nanga Ubri, Ludasa Mu, Murine, Mut Kainswe, Tom Janivare Lule, Taiwan Jijo Prayuka, Pioja Gere at Jau, Pioguya do Yapiogu, the nation the Rinsare Masita Tavarish.
And then Yabe Mavada is in the go. Yavai Kona is an Senaiti. Idomida don't then hit kilohats, go don't contonyane, go don't shipunya. Idomida nazeti, kilohats, nashish in Arokin. Senator Ma, Lamida, Tiakoze, kilohats, Tinga Konganan if you're told him by his name.
John Lassalia Ingani Yabenanga Dremigo, Vioga Sabrati Yapini by his name. Ukraine and Shivanga, Savior Donex Mugu, Sadway Tari, now Songjan Dago, Russia Tadri, Piazzi like the Murega Jadarigo, get home and then Lanzang Piazabilo, Ukraine down in Chiduriga, Ningani Mabio Jalai Bari, Mule Bango, Russia Tadri, Thainaimo, Juzani, Elo, Ukraine Setagale, Piovari, Russia Tadri, Pientan Takani, we met Ukraine Setaga, Russia Tadri and Lego, Mujamdwa, and Lutainta Nazi Piedelo, Savior Donex Murawanga, Piovari, Muya Kunase Yaga, no Niva Lago, Russia Tadri, Tainta. Tabiro, Murega, Azot, Dadu Sayo, Bobbienta, Bonje, Takani, Luhans, Dita, Ocho Yimuga, Tenelaniga, Biojage Bari, Dadu Sayo, Wendema, Yada, Naya, Lausini, Dibiro, Drugo, Biki, Yaketo, Nibodre, Ukraine, Sedaga, Juzani, Elo, Ocho Yimuga, Biobari, Luhans, Sidane, Gaye, Don Barsi, Damale, Taiwari, Pinta Nirama, Uyoba, Daima, Pipwari, Sibwari, Ma, a Pinta Zone, Sibwari, Hupin, at the Mindema, Dita, Elo, Tamara, Vladimir Zelensky, Biojage Bari, Russia Dadrigo Kugan Dinamo Dre, Mapenang and Nine, Kimmy Leonard Jiwe, Ukraine, Bobby Jabu Dragule, Tamra Zelensky got Tabula Danso Varish.
American Birazuma, Pigger in January La Chow Yet, Lotto, Sinin Kamu, Bosonzan, Sisade, Jada Wego, Manega Sele, Chimpapi, Shinijo Hong, William Baga, Video Gani, that they took so care about it. Natana said, You got Wema, Lincoln, as will be Tabra Hong Tram, yet so sweat jet we got. A cheer and yet machine boo soda. Do net the charming and Yaduima Kanta Kangayade, Darwin, she do the sugar. Trump go taka de le Elo, she did you how baga tussle dog about it. Natana say, You got Wema to Shomge Jongle, Mr. Trump go Joso get Elo, William Baga tussle about it. Tabra Hong Trama, Dahu Makam and Yan and Pinny get it a jong. Trama, the get chalet we go sing with Zajong Jagged at a bama machine jong, Mr. Baga, Pio about it. You got Wema to Shom Dora Shimare. ဒီရွေးကောက်ပွဲကိုပယ်ဖြတ်နိုင်တော့အောင်ခိုင်မာတဲ့ထောက်ထားကတုံညပါပဲလို့ဝီလျံဘာကထွက်ဆိုသွားခဲ့ပါတယ်။ထရမ့်ရဲ့အဲ့ဒီတုန်းကမက်ဆွယ်စီအိုရဲ့အဖွဲ့မန်နေဂျာဘယ်စတီပီယန်ရဲ့တခြားသူတွေကရွေးကောက်ပွဲညမှာအနိုင်ရရှိကြောင်းမကြေညာဖို့ပြောခဲ့ကြောင်းဂျိုဒီမဲတွေကိုရေးတွဲရသေးပဲအဲ့ဒီမဲတွေဟာပြိုင်ဘက်ဘိုင်ဒန်ကိုပေးတာများကြောင်းပြောခဲ့တယ်လို့ဘယ်စတီပန်က ညာခဲ့တာပါလက်ရှိမဲရီအတွက်ပုံစနစ်ဟာအမေရိကန်ပြည်သူတွေပေါ်နေညာမှုသာဖြစ်တယ်လို့ထရန့်ကပြောခဲ့ပါတယ်ဝီလျံဘားကတမရဟောင်းဂျော့ဂျ်ဒဘလူးဘွတ်လက်ထက်မှာရောတမရဟောင်းဒိုနယ်ထရမ့်လက်ထက်မှာပါရှင်းနေကြုံဖြစ်တာဝန်ယူခဲ့သူပါ
Cambodia နိုင်ငံမှာတော့ထင်ရှားတဲ့ရှင်းနေပြအပါအဝင်အစိုးရကိုစန့်ကျင်သူ60လောက်ကိုတရားရုံးတစ်ခုကထောက်နှံတွေချမှတ်ခဲ့ပါတယ်။ American နိုင်ငံသား Cambodia လူမျိုးလူခွင့်ရေးဆောင်ရွက်နေသူရှင်းနေ Thierry Sang အပါအဝင်ဖြတ်သိမ်းခံရတဲ့ဒီအမျိုးသားကယ်ဆယ်ရေး CNRP ပါတီနဲ့ဆက်နွယ်နေသူတရားကျော်ကိုနိုင်ငံတော်ပုံကံမှုလှုံ့ဆော်မှုလို့နဲ့တရားစွဲခဲ့တာပါ။ရှင်းနေ Thierry Sang ကိုထောက်နှံ6နှစ်ချခဲ့ပါတယ်။ထောက်နှံ5နှစ်ကနေ10နှစ်အထိဒီကနေ့ချမှတ်ခံရသူ60ထဲမှာရှင်းနေ Sang ပါဝင်ပြီးတော့ဒီပြစ်ဒဏ်ကိုဘလို့မှလက်မခံနိုင်မဲ့အယူခံဝင်မယ်လို့သူရဲ့ရှေ့နေကပြောပါတယ်။အခုလိုတိုက်ခိုက်အများပြားကိုတရားစွဲတာဟာနိုင်ငံရေးအရလုပ်တာလို့ American ပြည်ထောင်စုနဲ့လူခွေရေးဖွဲ့တွေကဝေဖန်ပြစ်တင်ခဲ့ကြပါတယ်။စီရင်ချက်မချခင်တရားရုံးကိုလာတဲ့ရှေ့နေ Thierry Sang ကလွတ်လပ်မှုကိုကိုးစားပြုတဲ့ Liberty ရုပ်ထုကြီးလို့ပုံစံမျိုးဝစ်ဆင်လာခဲ့တာပါ။စီရင်ချက်ချခဲ့ပြီးတဲ့နောက်သူ့ကိုရဲချုပ်ကားပေါ်တင်သွားချိန်မှာသူ့ကိုထောက်ခံသူတွေနဲ့ရဲတွေရုံးရင်ဆန်ခတ်ဖြစ်ခဲ့ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်းများစွာကကမ္ဘောဒီးယားနိုင်ငံမှာဝန်ကြီးချုပ်ဟွန်ဆိုင်အပေါ်ဝေဖန်ဆန့်ကျင်သူတွေဖိနှိပ်ခံနေရတဲ့အပေါ်မှာနိုင်ငံတကာကထပ်ပြီးတော့စိုးရိမ်စရာဖြစ်လာနေပါတယ်။ဝန်ကြီးချုပ်ကတော့အတိုက်အခံတွေကိုဖိနှိပ်တာမဟုတ်ဘူးလို့ညင်းဆိုနေပါတယ်ရှင်
။ဗန်နိုင်းရဲ့အချက်တဲနဲ့အတူလောင်စာစီလည်းပြတ်လတ်လာတာကြောင့်အစိုးရဝန်ထမ်းတွေတပတ်၄ရက်ပဲအလုပ်လုပ်ဖို့တိရိလင်္ကာအစိုးရအဖွဲ့ကအင်္ဂါနေ့ကကြေညာလိုက်ပါတယ်။တိရိလင်္ကာနိုင်ငံမှာအစိုးရဝန်ထမ်းတသန်းလောက်ရှိပြီးနိုင်ငံခြားွေပြတ်လတ်လာတာကြောင့်လောင်စာဆီအစားတောက်နဲ့စေဝါဆိုင်ရာတင်သွင်းကုန်တွေအတွက်ငွေချေဖို့အခက်ကြုံနေရတာပါ။ဓာတ်ဆီဆိုင်တွေမှာလူတွေကတန်းစီနေကြရပြီးလျှက်စစ်ပြတ်တောက်တာကလည်းလချီရှိခဲ့ပါပြီ။တောက်ကြနေတိုင်းကိုနောက်3လအထိရုံးပိတ်ရအဖြစ်သတ်မှတ်ဖို့အဆိုပြုချက်ကိုတနင်္လာနေ့နောက်ပိုင်းကအစိုးရအဖွဲ့ကဆုံးဖြတ်အတည်ပြုပေးခဲ့တာပါ။မျိုးလင့်ထားတဲ့အတိုင်းစားနပ်ဥက္ကဋ္ဌပြတ်လတ်တာကိုတနည်းအားဖြင့်မှဖြေရှင်းနိုင်ဖို့ဓမ္မမို့ကိုအိမ်ဝင်းထဲမှာစိုက်ပြိုးနိုင်ကြဖို့အစိုးရဝန်ထမ်းတွေကိုအလုတ်လုတ်ရက်တည့်ရက်ပိတ်ပေးတာတင့်လျော်ကြောင်းပြည်ချိုင်းဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ဒီလိုလင်္ကာနိုင်ငံရဲ့ငွေကြေးစင်းလုံးကကျလာပြီးကုန်စင်းလုံးတွေက58ရာခိုင်နှုန်းထိမြင့်တက်သွားခဲ့ပါတယ
်။နောက်ဆုံးရသတင်းတွေကိုမတ်စုမြမွန်နဲ့ဦးတမောင်တန်တို့ကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ။အရင်ဆုံးတော့ရခိုင်ရန်ကုန်ကသတင်းပေးပို့ချက်တစ်ခုဖြစ်တဲ့ရခိုင်လက်နက်ကိုင်အေးအဖွဲ့စီကိုစစ်ကောင်စီတပ်သားတွေထွက်ပြေးခဲ့တဲ့သတင်းဆက်ပြောပြပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ဆက်ဆံရေးကောင်းမွန်နေတဲ့ရခိုင်လက်နက်ကိုင်အေးအဖွဲ့စီကိုစစ်ကောင်စီတပ်သားတွေထွက်ပြေးလာတာရာနဲ့ချီရှိနေတယ်လို့အေးဘက်ကပြောပါရယ်။စစ်ကောင်စီဖိတ်ခေါ်တဲ့ညီညာရေးဆွေးနွေးပွဲကိုအေးဘက်ကညှင်းဆိုခဲ့တဲ့နောက်ပိုင်းစစ်ကောင်စီနဲ့အေးအဖွဲ့တို့စစ်ရေးတင်းမာနေပြီးထိတိုက်တွေ့မှုတွေလည်းရှိနေတာပါ။အခုလိုစစ်ကောင်စီနဲ့အေးအဖွဲ့ရဲ့ထိတိုက်တွေ့မှုတွေကိုကြားခံတွေကဝင်ရောက်ဆွေးနွေးနေပေမဲ့ဆွေးနွေးလို့မရတဲ့အခြေအနေရှိနေတယ်လို့ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအေးအဖွဲ့ပြောခွင့်ရကပြောဆိုသွားခဲ့ပါတယ်။ဒီအကြောင်းပြေဆောင်ကိုရန်ကုန်ကလာတဲ့တရင်ကိုငိမ့်ညပြပြပေးပါရှင်
။စစ်ကောင်စီနဲ့စီရေးတင်းမာနေတဲ့ရခိုင်လက်နက်ကိုင်အေးအဖွဲ့စီကိုစစ်ကောင်စီတပ်သားတွေထွက်ပြေးလာတာယာနဲ့ချီရှိနေပြီးထွက်ပြေးလာသူတွေကိုကူညီစောင့်ရှောက်ပေးထားတယ်လို့ရခိုင်လက်နက်ကိုင်အဖွဲ့အေးပြောခွင့်ရခိုင်တုခါကဒီနေ့လုပ်တဲ့ online သတင်းစာရှင်းလင်းပွဲမှာပြောပါတယ်
ကျွန်တော်ခုအေအေဘော့ကိုဖက်ပြလာရဲ့စိုက်ကောင်စီတပ်တော်တိဆိုတော့အရေအတွက်ရာနဲ့ရှိပြီးရင်ဟိပါသူကရန်လူတွေကိုကျွန်တော်တို့တန်းနိုင်ကြများလူသားချင်းစာနာမှုအပေးနဲ့ကျွန်တော်တို့အကူအညီပေးနေကြဟိပါတယ်သူကအတိအကျလူတွေအတွက်အတိအကျကိုတော့ကျွန်တော်တို့ဟိုထောက်ပံ့ဖို့မရှိပါရေကလေးတို့ဟိုရန်ပိုင်ကျွန်တော်တို့ဖက်ပြလာရဲ့အဲလူတွေကိုကျွန်တော်တို့ဘာလို့ရောင်းလာရေးဆိုပြီးတော့ကျွန်တော်တို့ကဟိုအတန်းနိုင်ဆုံးအကောင်းဆုံးကူညီတော်ဒီနရာချတော်ပြီးတော်ဒီရပ်ပိုင်တော်ဒီကိုကျွန်တော်တို့ဘက်ကလောက်ဆောင်ပြီးနေတယ်ဆိုတော့ကျွန်တော်အနေနဲ့ဖိတ်ကြလို့ပါတယ
်ရခိုင်လက်နက်ကိုင်အေးအဖွဲ့နဲ့မြန်မာစစ်ကောင်စီဘက်ကအကြမ်းဖက်အဖွဲ့ဖြင့်ကြီးညာထားတဲ့အမျိုးသားညီညွတ်ရေးအစိုးရအဖွဲ့ NUG တို့ပြီးခဲ့တဲ့မေလအတွင်းအွန်လိုင်းကနေတွေ့ဆုံခဲ့ကြပြီးမြန်မာနိုင်ငံရဲ့အချက်တဲတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတယ်လို့အေးဘက်ကပြောဆိုထားတာရှိပါတယ်လက်ရှိမှာလည်း NUG နဲ့ကောင်းမွန်တဲ့ဆက်ဆံရေးရှိနေတယ်လို့ AA အဖွဲ့ပြောခွင့်ရခိုင်တုခကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
်ဆိုကဲ NUG နဲ့ဆက်ဆံရတဲ့အခင်တွေကတော့ခါမဆိုးပါဆိုကဲကျွန်တော်တို့ကဟိုဇာတူနဲ့မဆိုးတဲ့ရန်သူတဲ့ကျွန်တော်တို့မိုက်ဆွေကိုတာပို့ပြီးကလိုလာပါတယ်ဆိုကဲဒေါ်လာနဲ့ဆန်တွေးတွေဆိုကဲကျွန်တော်တို့ဒီဟိုတိုင်းပြည်တိဆောက်ချက်တွေရေရှင်းနဲ့ကျွန်တော်တို့လုံးဆော့ဖက်ကြည့်ကြောင်းနဲ့အော်မိုက်ဖီဒီအများကြီးနှီးလို့လို့စေအခေနေမှာမဆိုကျွန်တော်တို့ကတော့ဒီမြန်မာပြည်မှာကျွန်တော်တို့ဒီကုဒီအမျိုးသားလမ်းမတွေအတွက်တိုက်ပွဲဝင်နေတဲ့
အဖွဲ့ဒီအဖွဲ့စီဒီအားလုံးနဲ့ရဲစစ်မှန်တွေကခုနပြောရတဲ့အန်ယူဂျီပီဒီအက်ဖ်ဒီအပါအဝင်ပါသူကအားလုံးကိုကျွန်တော်တို့ကနေပြီးကအမိုက်ဆွေဖိုင်းတဲ့ပဲကျွန်တော်တို့ဟိုဆက်ဆံပြီးတော့ဖိတ်ပါတယ်။ဒါပြင်လက်ရှိမြေပြင်မှာလှုပ်ဆောင်နေတာနဲ့စစ်ကောင်စီဘက်ကပြောဆိုမှုတွေမညီတာကြောင့်အေးအဖွဲ့အနေနဲ့စစ်ကောင်စီကဖိတ်ခေါ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတက် ခဲ့တာရှိတယ်လို့အေဘက်ကပြောပါတယ်လက်ရှိမှာလည်းရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အေအဖွဲ့အစားစီရေးတင်းမာနေတယ်လို့ထိတ်တိုက်တွေးမှုတွေနဲ့ပတ်သက်ပြီးဂျားကန်တွေကနေတဆင့်ဆွေးနွေးနေပေမဲ့ဆွေးနွေးလို့မရတဲ့အခြေအနေမှာရှိတယ်လို့အေအဖွဲ့ပြောခွင့်ရခိုင်သူခကသတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောဆိုခဲ့ပါတယ
်စိုင်းရဲရတဲ့ထိုက်တိုက်တွေးဆိုဒီကတော့ဖိတ်ရလို့ပြောရပါဘူးဟိုရေကလေးတော့ကျွန်တော်တို့ရဲ့ဒီကိစ္စတိကိုဂရခန္တိကနေတစ်ဆက်ဟောနှိမ့်နိုင်တော်ဒီတို့ကဟိပါရယ်ဟောရေကလေးတော့အာကျွန်တော်တို့ဒီကိုပါလောင်းတို့ကဟောခရီးမရောင်းတို့ဆိုလိုရပါသူကနှိမ့်နေလို့မရတယ်အခေနေဟိနေလို့တန်းပြန်လို့ပြောလို့ရပါရယ
်စီရေးတင်းမာနေတဲ့ရခိုင်ပြည်နယ်မှာမြေမြုပ်မိုင်းတွေမကြာခဏပောက်ကွဲမှုတွေကြောင့်ဒေသခံတွေတေဆုံးထိခိုက်ဒဏ်ရာရတာတွေလည်းရှိနေပါတယ်ဒီကနေ့မနက်ပိုင်းကမြေပုံမြို့နယ်စဉ္င်းစစ်ဘေးဒုက္ခသည်စခန်းကဒုက္ခသည်နှစ်ဦးတောင်ပေါ်ကိုညှစ်ချိုးဖို့တွားရောက်တာမှာမိုင်းပေါက်ကွဲတာကြောင့်တဦးတေဆုံးပြီးတဦးဒဏ်ရာရခဲ့ပါတယ်။လက်ရှိအနေအထားမှာလည်းရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အေအေတပ်ဖွဲ့အကြားစီရေးတင်းမာနေတာကြောင့်စစ်ကောင်စီဘက်ကလည်းအင်အားဖြည့်တင်းတာတွေလုံဆောင်နေတယ်လို့လုံခြုံရေးတင်းကျပ်စစ်ဆေးတာတွေလည်းလုပ်နေပါတယ်။ဒါ့အပြင်စစ်ကောင်စီဘက်ကလည်းအေအေတပ်ဖွဲ့ဝင်တွေအပါအဝင်အေအေအဖွဲ့နဲ့ဆက်ဆက်သူတွေကိုဖမ်းဆီးမှုတွေရှိနေတယ်လို့အေအဖွဲ့ဘက်ကလည်းစစ်ကောင်စီတပ်သားတွေကိုဖမ်းဆီးထားတာရှိတယ်လို့အေအဘက်ကပြောပါတယ်ခင်ဗျာ
။ကိုငင်းရပြပြပေးခဲ့တဲ့အေအဖွဲ့စီကိုစစ်ကောင်စီတပ်သားရာနေစီထွက်ပြေးခဲ့တဲ့တဲ့မှာအခုဆက်ပြီးကြားပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုလည်းကြည့်ကြအောင်ပါ။ကြားပြည်နယ်ဖူဇိုမြို့နယ်ထဲမှာစစ်ကောင်စီတပ်တွေအင်အားအလုံးရင်းနဲ့စစ်တောင်းဆင်စီရေးလှုပ်ရှားမှုကြောင့်ကရင်ပြည်ဒေသကာကွယ်ရေးပူးပေါင်းတပ်တွေနဲ့ဂျွန်လ10ရက်နေ့ကစပြီးဒီနေ့အထိ4ရက်ဆက်တိုက်တိုက်ပွဲပြင်းထန်နေပါတယ်။ဒေသခံတွေလည်းအိုးပြစ်အိမ်ပြစ်ဘေးလွရာကိုပြေးရှောင်နေကြရပြီးအနေဆင်းရဲအစာဆင်းရဲနဲ့အခက်အခဲဖြစ်နေကြသလိုစစ်ပြေးဒုက္ခသည်တွေကြောင့်ဝမ်းရောကလည်းခံစားနေကြရပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့ဒီသတင်းကိုမတ်စုမုံကပြပြပေးပါမယ်ရှင်
။စီရေးတင်းမာမှုတွေဖြစ်နေတဲ့ကယားပြည်နယ်ဖရူဇိုမြို့နယ်အနီးဘောလခဲဒီမော့ဆိုဖရူဇိုစတဲ့လမ်းမကြီးတစ်လျှောက်ပြီးခဲ့တဲ့ဇွန်လ9ရက်နေ့ကနေစပြီးတော့စစ်ကောင်စီတပ်တွေကအင်အားအလုံးရင်းနဲ့စစ်ကြောင်းဆင်လာနေပါတယ်။ဒီလိုမျိုးစစ်ကောင်စီဘက်ကစီးရဲလှုပ်ရှားတာကြောင့်ဖရူဇိုမြို့နယ်ဒေါ်ငေးခုကျေးရွာနဲ့ထီးပေါ်ဆိုကျေးရွာတွေဘက်မှလည်းဇွန်လ10ရက်နေ့ကနေဒီကနေ့ဇွန်လ14ရက်နေ့အထိ4ရက်ဆက်တိုက်ကရင်ပြည်ဒေသကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲတွေပြင်းထန်နေတယ်လို့ကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ပြန်ကြားရေးတာဝန်ခံက VOA ကိုအခုလိုပြောပြပါဗျ
။ဖြစ်ပျက်သွားခွဲချစ်တာကတော့ဒီဇွန်လ10ရက်နေ့လောက်မှာစဖြစ်တယ်ပေါ့နော်။ဒီဆူဆူမြို့နယ်ထဲကထီးပေါ်ဆိုရဲဒေါ်ငေးခုကျေးရွာမှာဖြစ်တာဖြစ်ပါတယ်။အခုချိန်ထိလည်းအဲ့မှာဖြစ်ကောင်းစီတပ်တွေကစစ်ကြောင်းတွေအလုံးကြီးနဲ့ထိုးလာတော့ရှိသေးတယ်ပေါ့နော်။ဆိုတော့အဲ့မှာ negative feedback တွေအရတော့ဖြစ်နေကြောင်းပဲပေါ့နော်။စစ်ကောင်းစီတပ်ကအဓိကတော့ဒီ local primor ဆိုဆူဆူဘောလကက်ထားတော့အဲ့ဒီလမ်းမကြီးပေါ့နော်။ဒီတောင်စုလမ်းမကြီးလို့ပြောရမှာအဲ့ဒီလမ်းမကြီးကိုသူတို့ကတော့ဖြုံချုပ်ခြင်းနဲ့ပုံစံမျိုးပေါ့နော်
။ဒီတိုက်ပွဲအတွင်းမှာတော့စစ်ကောင်းစီတပ်ဖက်က10ဦးထက်မနည်းသေဆုံးပြီးလက်နက်ငယ်၈လက်နဲ့ကယန်ပစ္စည်းတွေတင်စီရမိတယ်လို့ KNDF ကပြောပါတယ်။ဒီဖရူโซဘက်ကလက်တလောတိုက်ပွဲနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်ကြေညာတာမရှိသေးပါဘူး။ဒီမော့ဆိုဒေသခံစစ်ဆောင်တဦးကတော့စစ်ကောင်စီတပ်တွေဟာတိုက်ပွဲမဖြစ်တဲ့အချိန်တွေမှာလည်းလက်နက်ကြီးတွေနဲ့အဆက်မပြတ်ဦးတည်ရမရှိရှောက်ပစ်ခတ်နေတယ်လို့ပြောပါတယ်။ဒါကြောင့်ဒေသခံတွေကနေရက်ကိုမပြန်နိုင်ကြဘဲပြေးလွှားနေကြရပြီးအနေစင်းရဲ့အစားစင်းရဲ့ဒုက္ခမျိုးစုံနဲ့ကြုံတွေ့နေရတယ်လို့ VOA ကိုအခုလိုပြောပါတယ်။
အခုတိုင်ဝမ်မဖြစ်ပဲလည်းပြင်လာပဲလေတိုင်ဝမ်ဖြစ်တယ်သူတို့ကဆမန်ပြီးတော့ဒီတရားရှိတဲ့နေရာကိုဆမန်ပြီးတော့ရှောက်ထုတ်လာဟိုပြင်မရလို့မှကျွန်တော်တို့ကဆစ်ဆောင်လူတွေပြင်မရဆိုတာကပြန်မှုလို့သူတို့ခွင့်မပေးတော့ဘူးသူရင်သူတို့ကတစ်ခုလုံးမပေါ်တော့နောက်တော့မိုင်းနေရှိတယ်နော်ဘူးလို့ဆိုရတော့ကျွန်တော်တို့ဆောင်းနေရင်းနဲ့ဆုံးဆွဲဖို့ဈေးကြီးတော့အခက်အခဲရှိတယ်ဘာလို့ဆိုတော့ကျွန်တော်တို့ကရှုပ်လို့ရင်းမိသားစုတွေကရှိပြောင်းလာရေးခါရကောထောက်ပံ့တဲ့လူတွေနေပါပြီမရှိတော့နေပါဘူးနော
်ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ဒီမော့ဆိုဖရူဇိုနဲ့ဖဲခုံမြို့နယ်တွေဘက်အခုရက်ပိုင်းတွင်မှတိုက်ပွဲတွေကမကြာမကြာဖြစ်ပွားနေတာပါဒါကြောင့်လဲထောင်ထဲချီတဲ့စစ်ပြေးရှောင်ပြည်သူတွေဟာ ဘေလွရာကျေးရွာတွေနဲ့ပတ်ဝန်းကျင်မြို့နယ်တွေဘက်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ဒီမော့ဆိုနဲ့ဖရူဆိုဘက်ကစစ်ပြေးရှောင်တွေဟာမိုးပြဲမြို့နယ်ဘက်ကိုတိမ်းရှောင်လာသူတွေလည်းရှိပါတယ်
လက်တော်မှာတော့စစ်ပြေးဒုက္ခတွေကြဝင်းရောကခန်းစားရသူတွေတော်တော်များများရှိနေပါတယ်သူတို့အတွက်စားရေးတောင်ရေနောက်ချင်းောင်နဲ့အမိုးကာတွေအလွန်အမင်းလိုအပ်နေတယ်လို့မိုးပြဲစစ်ဆောင်ကူညီနေသူတူကပြောပါတယ်ဒီမိုးပြဲစစ်ဆောင်ကတော့ဒီအခြေတကံတချို့ရှိမယ်နောက်ဟိုဒီအဲဒီမိုးစုဖက်ချာလူလည်းတချို့ရှိမယ်ကခေါင်ကလည်းတချို့ဝင်လာတာရှိပါတယ် လူကြီးကတော့ဟိုကတော့ပေါင်နဲ့၄၀၀ဝန်းကျင်လောက်ရှိတော့ပြီခုကဒီမိုးရတီဆိုတော့ဒီဝန်ပြဝန်ချောရီနဲ့ကျုံတွေ့နေရတာပေါ့နော်ပလီဝန်ပြဝန်ချောရီနောက်လူကြီးဝန်ပြဝန်ချောရီနောက်ဒီမိုးကဒီရဲ့ပိုင်းတွင်မိုးတွေကစက်တိုက်ကောင်းနေတော့ဒီအမိုးကာတွေလည်းလိုအပ်တာတွေလည်းအများများနေတော့ပေါ့နော်စစ်ပြေးဒုက္ခတွေတွေအတွက်အလူရှင်တွေကမရှိသလောက်နှဲပါနေပါတယ်
ဒါကြောင့်စေဝါနဲ့စားရေးတောင်ရေးတွေအပြင်တခြားလိုအပ်တဲ့ပစ္စည်းတွေမှလည်းအခက်အခဲတွေဖြစ်နေရတယ်လို့စစ်ပြေးဒုက္ခတွေတွေနဲ့စစ်ဆောင်တွေကိုအကူအညီပေးနေသူတွေကပြောနေကြပါတယ်ရှင်။
ရပြည်နယ်ဘက်ကနောက်ဆုံးရတိုက်ပွဲအခြေအနေမှတ်စုမှုပြောပြပေးခဲ့တာပါ။တစ်ဆက်သေးပါပဲ။စကိုင်းတိုင်းကံဘလူဘက်မှာလည်းစစ်ကောင်စီတပ်တွေမျက်မြင်ရှင်းလင်းရေးတွေလုပ်နေပြီးကျေးရွာတွေလည်းမီးရှို့ခံနေရပါတယ်။ဒီသတင်းပြောပြပေးပါမယ်။ကံဘလူမြို့နယ်မြောက်ချမ်း ကိုထောင်ပို့တိုက်နယ်ဒေသကကျေးရွာတွေကိုစစ်ကောင်စီတပ်တွေကဂျွန်လ9ရက်နေ့ကနေစပြီးနယ်မြေရှင်းလင်းရေးတွေလုပ်ပြီးကျေးရွာတွေကိုမီးရှို့ခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်။ဂျွန်လ9ရက်နေ့ကနေ10ရက်နေ့အထိ6ရက်အတွင်းကျေးရွာ9ရွာကိုမီးရှို့ခဲ့ပြီးအင်ဂျင်9ရာနီးပါးနဲ့စံစဘာတင်3နှစ်ကြီးဆုံးရှုံးခဲ့ကြရတယ်လို့ဒေသခံတွေကပြောပါတယ်။ဝလက်မြို့နယ်မှာလည်းဂျွန်လ12ရက်တနင် ီတောင်ရန်ကုန်ကလာတဲ့တရင်ကိုမအီတန်စီပြောပြပေးပါရှင်
။ကမ်းမြူမြို့နယ်မြောက်ချမ်း၉တောင်ပို့ကြီးရွာမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်စခန်းတစ်ခုကိုဇွန်လ၃ရက်နေ့ကပြည်သူ့ကာကွယ်ရေးတပ်တွေကတိုက်ခိုက်တာမှာစစ်ကောင်စီတပ်တွေက MI-35 ရဟတ်ယာဉ်နဲ့လာရောက်ပစ်ခတ်ခဲ့တယ်လို့နောက်ထပ်ရဟတ်ယာဉ်၂ချက်နဲ့စစ်ကောင်စီတပ်သားတွေလာပို့ပြီးတော့အင်အားထပ်ချတာကြောင့်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနောက်ပြန်ဆုတ်ခရရတယ်ဆိုပြီးတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တယောက်ကပြောပါလေ။စစ်အင်အားထပ်ဖြည့်ပြီးတော့၉တောင်ပို့ကြီးရွာမှာစခန်းချနေတဲ့တပ်တွေဟာ၉တောင်ပို့တိုက်နယ်အတွင်းကကြီးရွာတွေကိုတရွာဝင်တရွာထွက်နေမြင်ရှင်းလေးလုပ်ပြီးတော့ကြီးရွာတွေကိုမီးရှို့ခဲ့တယ်ဆိုပြီးတော့ဒေသခံတွေကပြောပါလေ။9ရက်နေ့မှာကိုင်းမကျေးရွာကိုစတင်မီးရှို့ပြီးတော့6ရက်နေ့မှာနှောကုန်းရွာ၊ရှော်ပြူကုန်းရွာ၊ကျွန်းကုန်းရွာတို့ကိုမီးရှို့ခဲ့ပြီးတော့10ရက်နေ့မှာတော့အစောချောင်းရွာနဲ့အလဲခံရွာတို့ကိုမီးရှို့ခဲ့ပါတယ်။လွင်ကြီးရွာဘက်ကိုလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်အသက်80ကျော်အရွယ်အဖိုးအိုတယောက်ပြင်းပြင်းထန်ထန်ထိခိုက်ဒဏ်ရာရခဲ့တယ်ဆိုပြီးတော့ဒေသခံတွေကပြောပါတယ်။9ရက်နေ့နဲ့10ရက်နေ့တွေမှာအောက်တဲကျေးရွာကိုမီးရှို့ခဲ့ပြီးတော့ဇွန်လ9ရက်နေ့ကနေ10ရက်နေ့အထိ6ရက်အတွင်းမှာကျေးရွာ9ရွာကအင်ဂျင်900နီးပါးနဲ့ဆန်စပါတင်သိမ်းတဲ့ချိန်မီးရှို့ခံခဲ့ရတယ်ဆိုပြီးတော့ဒေသခံတွေကပြောပါတယ်
။9ရက်နေ့ကနေစပြီးတော့သူတို့မီးရှို့ရတယ်ဗျာ။အများဆုံးကတော့ကျွန်တော်တို့ဟာဒီကတော့ဆက်ပဇိုက်တို့ဟိုတောင်သူတုံးပစ္စည်းပေါ့ဗျာ။ဟိုထွန်ဆက်လိုဟာမျိုးတွေပေါ့။စပါးကတော့ကျွန်တော်တို့တော်တော်ခံမရခက်တယ်ဗျာ။အလဲခုံမာက162မှာတက်စပရိုက်ကို160နဲ့အပြင်ကိုကျွန်တော်တို့164လုံးရှိတဲ့စပဒိုက်ကိုတဦးကိုကျတော့ကျွန်တော်တို့မဲ့1500လောက်ထောင်ပါရဲ့လူရှိတဲ့စကားတင်း1500လောက်ရှိရ
။ခုနောက်ဘူးတိုင်းနယ်ကျေးရွာတခြားနေရင်ရှင်းလင်းလုပ်တဲ့စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကဂျွန်လ10ရက်နေ့ကစပြီးတော့ထိတွေ့တိုက်ပွဲတွေဖြစ်ခဲ့ပါလေ။စစ်ကောင်စီတပ်တွေဘက်ကလည်းထိခိုက်ကြဆုံးမှုတွေရှိတယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်းထိခိုက်ကြဆုံးမှုတချို့ရှိခဲ့တဲ့အကြောင်းဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ကပြောပါလေ။ဝလဲမျိုးနဲ့အရှိချဲရှိမကရွာမှာရှိမကရဲစခန်းကိုတိတခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့မဟာမိတ်တပ်ဖွဲ့တွေကဇွန်လ10ရက်နေ့ကဝင်ရောက်တိုက်ခိုက်ခဲ့ကြပြီးမြေလေးစစ်ကောင်စီတပ်တွေဘက်ကရဟယင်နဲ့တိုက်ခိုက်မှုတွေကြောင့်ပြန်လည်ဆုတ်ခွာခဲ့ကြရတယ်ဆိုပြီးတော့ဝလဲမျိုးနဲ့အရှိချဲရွှေဘိုခရိုင်တရင်စခွန်ကပြင်ကြားရေးတာဝန်ခံကိုနဂါလေးကဗီဒီယိုကိုပြောပါသည
်ဒေါ်နေနေပြန်လာအချိန်မှာကျွန်တော်တို့ဒီနော်အေးဘဂဖာဒီပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့ဒီတရင်နေနဲ့ပေါင်းပြီးတော့မှဒုံးနဲ့လိုက်တိုက်ခိုက်တယ်။ဒုံးနဲ့တိုက်ခိုက်ရင်လည်းကျွန်တော်ကခွေးသုံးပုံရလိုက်တယ်ဗျ။အဲတော့ကျွန်တော်ဒီဘက်ကတရင်ရှိဖို့ခရိုင်အဲတရင်ဆက်ခုပေါ့နော်တောင်းစီစီအဖွဲနဲ့အဲကျွန်တော်တို့တိုက်ကြခင်ရှိဖို့ခရိုင်တရင်15တို့ပေါင်းပြီးတော့ဥဆောင်ပြီးတော့မှဒီဘက်ကနေလိုကယ်ဘတ်ကဖိုင်နဲ့ပေါင်းပြီးတော့3နာရီခွဲ၄နာရီတောင်းမှတိုက်ပွဲဆက်နေတယ်။6နာရီ5နာရီ48မိနစ်မှနမခါနေမှအမှန်တရားဒီတက်လာပြီးတော့6နာရီနဲ့5မိနစ်မှာရှင်းမကာ
ကျွန်တော်တို့ဒီနော်အဲပကဖာဒီဒီဘက်ကလည်းရှိတယ်အဲဒီလိုပဲမတင်ကားတဲ့နေရာတွေကိုအဲအမှန်တရားဘက်မှာပါလာလက်နဲ့ကြည့်မယ်လျှောက်ပြတယ်တုံးကျင်နေတိုင်းအဲ့ပေါ်မှာတက်ပြီးတော့မှအဲဒီတက်ပြီးတော့ကျွန်တော်တို့အနောက်ကနမခါတွေကိုမှပြန်ဆင်းသွားတယ်မှ၆နာရီ၄၉မိနစ်မှာနမခါတွေကိုပြန်ဆင်းသွားတယ်
ရှင်းမကစခန်းသိန်းတိုက်ပွဲမှာစစ်ကောင်စီဘက်ကတုံးရောက်တိုက်ဆုံပြီးတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကထိခိုက်ဒဏ်ရာရရှိမှုအနည်းငယ်သာရှိခဲ့တဲ့အကြောင်းကိုနဂါးလေးကပြောပါတယ်ဒီနေ့မှာတော့ဝက်လက်မြို့နယ်အနောက်ခြမ်းကမဲခုံးကြီးရွာကိုစစ်ကောင်စီတပ်တွေကနေမြင့်ရှင်းလင်းပြီးတော့မီးရှို့နေတယ်လို့ဒေသခံတယောက်ကပြောပါတယ် မဲခွန်းရအနီးမှာလေဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေထိတွေ့တိုက်ပွဲအနည်းငယ်ရှိခဲ့တယ်လို့ပြောပါတယ်။ CRPH နဲ့အန်ယူဂျီတို့ရဲ့အကြံဖက်လုပ်ရတွေလို့ဖို့စီယုံသိမ်းသွင်းခံထားရတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေအနေနဲ့နိုင်ငံတော်တည်ငြိမ်အေးချမ်းရေးနဲ့ဒီမိုကရေစီဖွံ့ဖြိုးရေးတို့ကိုနှောင့်အနှေးစေမယ်အကြံဖက်လုပ်ရတွေကိုရပ်တန့်ပြီးတော့လက်နက်အနှံပြီးတော့ဥပဒေပေါင်းအတွင်းသို့ပြန်လည်ဝင်ရောက်ကြဖို့အတွက်စစ်ကောင်စီဘက်ကလည်းဇက်တိုက်စုလို့ထုတ်ပြန်နေပါလိမ့်ရှင်
ကမ်လူမျိုးနယ်ဘက်ကကြေးရွာရီမီရှုခံရတဲ့တဲ့မဲ့အီတန်စင်ပြောပြပေးခဲ့တာပါအခုဆက်ပြီးထိုင်းနိုင်ငံဘက်မှာထိုင်းလူမျိုးတို့ဦးတေဆုံးမှုနဲ့ပတ်သက်ပြီးမြန်မာပြည်ဖမ်းဆီးခံရတဲ့အကြောင်းပြောပြပေးပါမယ်ထိုင်းနိုင်ငံဆုံကလာပြည်နယ်ဟန်ယိုင်မြို့နယ်မှာဂျွန်လတရက်က ထိုင်းနိုင်ငံသားလျှက်စစ်ဝင်တပ်တို့ကိုတပ်ပြီးကျူးတုပ်မြေမြုပ်အလောင်းဖြောက်ခံထားရတဲ့အမှုနဲ့ပတ်သက်ပြီးဘန်ကောက်မြန်မာအလို့သမားတန်ရာရှိယုံကထုတ်ပြန်ရမှာအမည်မသိထိုင်းမျိုးသားတို့ဟာအထောက်ထားမဲ့မြန်မာအမျိုးသမီးတို့ကိုပြန်ပေးဆွဲငွေညစ်တောင်းရကနေလူသက်မှုဖြစ်တဲ့ဒီရုံးရင်းဆန်ခတ်မှုဖြစ်ပွားခဲ့တဲ့ကြောင်းတဲ့တင်ထုတ်ပြန်ခဲ့ပါတယ်ဒီဖြစ်စဉ်နဲ့ပတ်သ
Bine, Haya Nunere, Ma, Jonah de Niga, Tangang and the CSC winner to U. Tapi, Jotong, you know, Long Chopia can I at Mune Patalo. Bangam Yu, Yamalo the Mata and Yashi Yonga, Topian Yama. A mimati, Time Yu Tata Uha, Yama, Mutami to Ugo, Pian Baseway, Winnie Donka Moody, Lokerabo, Tayana by Niga, Sissi, Twitchy, so be the name Topian Evare. Pansy Chonong can I at Yama, Ship Download the Mari Google.
เปลี่ยนเบสไปขายได้อนุธมีผู้ก็มีเมียหมู่ฤโลกยามมาတော့หลุตําหมู่ผิดเส้นผิดปွားได้อะไรเฉินนี้ฤโกตีกะยาจองให้ใหญ่ญูก็ชวยเปียงหลุตําอควินเยกุเยยะตาวงเงินอุบายีก็อะคุโลเปียวป่ะบาเลยอดิก็มาตะยงมาทอดกันแล้วเราช่วยดีหลุตําหมู่มาว่าโหเราอะยังนี่ก็เปียวตะโลปูเนาะตัวท้องเนี่ยโหลุเลยปะสันเนี่ยตะเมียไตเดปี้ได้ขาตีนี้คลิปโหตัวก็ฐานะทอดปูเปียงโบซวยล่ะโหตะนาได้ป่ะเลยเปียวเลยฐานะได้ป่ะเลยตะนาได้ป่ะเล မှာသူကပိုက်ဆံတောင်းတယ်ပိုက်ဆံအမဘလောက်ဘလောက်ပေးလို့တောင်းတဲ့အခါဒီအတူတူပါလာတဲ့လူတွေကပိုက်ဆံစုပြီးတော့ပိုက်ဆံကိုပေးတယ်ပိုက်ဆံကိုပေးပေမဲ့လေဒီပေးသွားတဲ့သူကခလေးမကိုပြန်လို့မလွှတ်ပေးဘူးခလေးမကိုပြန်လို့မလွှတ်ပေးတဲ့အခါအဲရုံးရတာကဖြစ်ကြတာပေါ့ဟုတ်ကဲ့အဲ့မှာအတိအကျဖြစ်နေတာကတော့အဲ့လိုဂျင်းနဲ့ထုတ်တာပေါ့ဗျာ
ထိုင်းနိုင်ငံသားတည်ဆုံးခဲ့ပြီးတဲ့နောက်ပိုင်းဂျွန်လာတည့်ရနေ့ကစပြီးဟိုက်ရန်မြို့နယ်ထဲမှာအထောက်ထားမဲ့မြန်မာ300ကျော်ဖမ်းဆီးခံခဲ့ရတာပါဒီထဲကလူသတ်မှုဖြစ်ပွားခဲ့တဲ့နေရာနဲ့အနည်းဆုံးမှနေထိုင်နေတဲ့အလို့သမားတွေကိုတော့တင်းတင်းကြပ်ကြပ်စစ်ဆေးမှုတွေလုပ်ခဲ့တယ်လို့လည်းဆိုပါတယ
်အခုလူ300ကျော်ကစစ်ဆေးလို့ကတော့ပြီးခံနေပါပြီဒီကူကူနဲ့ပတ်သက်လို့ကျွန်တော်တို့မြန်မာသက်သက်ပြည်နယ်ကိုအခုဒီတော့မှလည်းသူတို့ကနေတိုင်းကိုစစ်ဆေးမှုတွေပြုလုပ်ခဲ့ဒီလိုမျိုးပြောလို့ပြတဲ့နောက်ပိုင်းမှာအခုဆိုလို့ရှိရင်ကျွန်တော်တို့ဒီမလေးရှားနေတဲ့ဂျန်တော့အရှောက်ကြီးပေါ့နော်လဘကအရှောက်ကြီးကနေပြီးတော့တက်ဆက်ဝင်နေပြီးတော့ရှောက်တင်တဲ့အဆုံးရောက်ပြန်ပို့လိုက်ပြီးတော့တန်တန်းရရှိတယ်မှာ
ထိုင်းမျိုးသားတဦးကျိုးတုံမြေမြုပ်အသက်ခံရတဲ့အခြေအနေနဲ့ပတ်သက်ပြီးမြန်မာလူသမားတန်ရာရှိယုံရဲ့သတင်းထုတ်ပြန်ချက်မှာတော့မလေးရှားနိုင်ငံကိုသွားမဲ့ရွှေပြောင်းလူသမား109ဦးဟာမေလ31ရက်နေ့ကထိုင်းနိုင်ငံတောင်ပိုင်းဆုံခလာခရိုင်ထဲကိုရောက်ရှိလာခဲ့ကြောင်းညပိုင်းမှာတော့အမိမတိထိုင်းလူမျိုးတဦးကအဲ့ဒီထဲကအမျိုးသမီးတဦးကိုတနက်နဲ့ချိန်ဓာတ်နဲ့ထောက်ပြီးပြန်ပေးဆွဲငွေတောင်းခံခဲ့တဲ့ဖြစ်စဉ်ဖြစ်ခဲ့တယ်လို့လည်းဆိုပါတယ်။တောင်းခံတဲ့ငွေကိုပေးပြီးတာတောင်မြန်မာအမျိုးသမီးကိုပြန်လွှတ်ပေးတာမရှိတဲ့အတွက်အမျိုးသမီးနဲ့အတူပါလာတဲ့ခီးသွွားလူငယ်တွေကထိုင်းမျိုးသားကိုကြောက်ခဲနဲ့ပြစ်ခတ်မှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်။ကြောက်ခဲနဲ့ပြစ်ခတ်သူတွေဟာဘယ်သူတွေဖြစ်တယ်ဆိုတာကိုတော့ဦးကမှဝန်ခံနာမရှိတဲ့အတွက်ထိုင်းရနာပိုင်းတွေကဖမ်းဆီးထားတဲ့အလုပ်သမားတွေကိုစစ်ဆေးနေစေဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်ရှင
်။မှတ်ရေးမှပြပြပေးခဲ့တာပါဒီကနေ့ညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ရွက်မှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြပတ်စင်ကဏ္ဍကိုနားဆင်ရပါမယ
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One Click ကလပ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် UE Plus application ကိုဂျောင်းလို့ရယူပါ။ဖျော်ရဲ့မြန်မာဘာသာအတန်လွင့်အစီအစဉ်တွေကိုရုပ်တန်နဲ့ပါတွဲဖက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေရပါ။
VOA American တန်ရဲ့အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုလိုက်တိုမီတာ32နဲ့ကီလိုဟတ်6395နဲ့9035လိုက်တိုမီတာ96ကီလိုဟတ်9865လိုက်လက်မီတာ196ကီလိုဟတ်15005ရှိရှင်ကလိုက်လက်မီတာ196ကီလိုဟတ်15005ခွန်ကားတို့ကနေအတန်လွှင့်ပေးနေရဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါညတိုင်း18နေ့ကအမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကမ္ဘာတစ်လွှာခီးသွားအစီအစဉ်န ယူကရိန်းတိုက်ပွဲကိုအသာပေးတဲ့လက်နက်တွေတွေ့ရပါတယ်ရုရှားနဲ့တရုတ်နှစ်နိုင်ငံကြားမြစ်ဖြတ်တံတားတစ်စင်းဖွင့်လှစ်လိုက်ပါတယ်ဒီလိုဆိုရှယ်မီဒီယာလူကြီးများရဲ့သတင်းတွေကိုမှတ်အေးတင်တာကြောင့်ပြောပြပေးထားပါတယ်
ဒီနေ့ရန်ပါရီမြို့တော်ပြင်ပမာဇွန်လ20ရက်နေ့တနင်္လာနေ့ကလက်နက်ပြပွဲကျင်းပါတော့ယူကရိန်းကစစ်ပွဲကိုရည်ညွှန်းပြသသလိုဖြစ်ပါတယ်။ပါရီမြို့တော်မြောက်ပိုင်းကယူရိုစက်တရီလက်နက်ကုန်စည်ပြပွဲကပြခန်းတွေမှာတော့နိုင်ငံပေါင်း60ကဆင်းနေတဲ့မျိုးစုံတွေ့ရမှာပါ။တန်ကြက်ကတင်ကားတွေအဝေးရင်းတန်ကြက်ကားတွေအဓိကယုံထိန်ကရိယာတွေနောက်ပြတ်တနက်တွေနဲ့ခဲယမ်းမျိုးစုံကိုပြသထားပါတယ်
ye, tanjaka, tengapye, javelin, donjigu, kajojo, piatavari. Tilenaga, bigere, fevila, nesali anima, Ukraine, Russia, satin, jujo, sit togrega, Russia, terrigo, Ukraine, cooken, and yama, dika jari, canagani, donjuya, separi. ကြီးချက်ဖွဲ့တွေအတွက်အကြီးဆုံးကမ္ဘာလက်နက်ပြပွဲကြီးကိုပြင်သစ်ကအခုလိုကျင်းပနေချိန်မှာလက်နက်ရောင်းဝယ်ထုတ်လုပ်သူတွေရောနေပညာအစီအစဉ်လက်နက်တွေအသုံးပြုနေတဲ့သူတွေရောထောင်ချီတွေကတချို့ကတော့ဘာအဓိကလဲဆိုတာမဲမဲမပြောပြကြပါဘူး။ဒီနေ့ကယူကရိန်းစစ်ပွဲကအဓိကဖြစ်နေပါတယ်။စစ်ကြောင်းနဲ့ဒီစစ်ပွဲရဲ့အမြင်အနားမှာဒါမဲ့လေဒါပြောရမယ်ကိစ္စမဟုတ်ဘူးလို့ဥရောပလက်နက်ထုတ Tipuema Baltic Nangan in Europa, as she's an Nangan Ria, Piagan Rigaro, Layo to Nasa Donza, Pumiala, Triabari. Piawema Power Nekom Nivan, Tanconia, Lao Shibio, Lolose, Chini Yaro, Ukraine, Great Kayan, Luda Lao, Toma B90, Jojabari. ရုရှားနိုင်ငံရဲ့တရုတ်နိုင်ငံသားကုန်သွယ်မှုကုန်ပစ္စည်းစီးဆင်းမှုတိုးပွားလာဖို့ရှိရလို့ရုရှားနိုင်ငံကအေးပြီးလာကပဲပြောသွားပြီးတော့2020ခုနှစ်မှာနှစ်နိုင်ငံသားကုန်သွယ်မှုပမာဏဒေါ်လာ10နှစ်သိန်းနှစ်ဘီလီယံရှိမယ်လို့ဆိုပါတယ်ဒီချိန်မှာပဲတရုတ်နဲ့ရုရှားနိုင်ငံသားနေဆက်ဖြတ်တရားတစ်စင်းကိုရုရှားအရှိပြားဒေသမှာဇွန်လ10ရက်နေ့ကဖွင့်လှစ်လိုက်ပါတယ်ရုရှားကဗလော့ကာဗီရှင်းစ ဒါကတက်ကီလိုမီတာဂိုက်တထောင်ကျော်လေးပဲရှင်းလျပြီးတော့ဒေါ်လာ300လေးစနှစ်တန်အကုန်ကြခံတိစောက်ထားတာပါဒီနေ့ကွဲပြားတဲ့ကမ္ဘာကြီးမှာဒီတရားကရုရှားနဲ့တရုတ်ပြည်သူတွေကြားချစ်ချစ်ရေကိုဖော်ဆောင်ပေးနေပါတယ်လို့ရုရှားအရှိကတေတာတာဝန်ခံကပြောပါတယ်ဒီတရားကရုရှားနဲ့တရုတ်ကြားကုန်သွယ်မှုကိုမြင့်တင်ပြီးတော့တန်တန်ရန်ကိုပို့ပြီးနီကက်စီယံလုပ်ပေးလိမ့်မယ်ဒါကနှစ်စဉ်ကုန်ပစ 2020မှာဖွင့်လှစ်ရမှာဖြစ်ပေမဲ့လည်းကိုဗစ်ကကြောင့်နောက်နေပြီးတော့အခုမှဖွင့်လှစ်နိုင်ခဲ့တာဖြစ်ပါတယ်ရှင်။ ထိုင်းနိုင်ငံမှာတရားဝင်ရောင်းချခွင့်ပြုလိုက်တဲ့ဆေးကြောစိုင်းမှာဆေးကြောဝယ်ဖို့တန်းစီနေကြတာပါ။ထိုင်းနိုင်ငံကဆေးကြောစိုက်ပျိုးမှုနဲ့ရောင်းချမှုကိုတရားဝင်ခွင့်ပြုပြီးတော့ရာသီဥတုမမြောက်တဲ့အခြေအနေကိုဖန်တီးပေးတယ်ပထမဆုံးအားရှာနိုင်ငံဖြစ်ပါတယ်။ဇွန်လ9ရက်နေ့မှာဒီဆိုင်စောက်ဖွင့်တော်ဆိုင်မဖွင့်ခင်ညကလေးကလူတွေလာပြီးတော့တန်းစီခဲ့ကြပါတယ်။အခုလိုဆေးကြောကိုတရားဝ
งานเข้ามาเลยเข้าบ้านอาบน้ำแล้วก็ออกมา
เสียใจอย่างเนี่ย Highland Cafe มา
လူတိုင်းရှိစီဖြစ်နေပြီးတော့အဲ့ဆိုင်မှာကဘတ်450ဒေါ်လာနဲ့ဆိုရင်ဒေါ်လာ73ဒေါ်လာကစပြီးတော့ဘတ်2100ဒေါ်လာနဲ့ဒေါ်လာ60လောက်ထိပေးရတဲ့ဈေးကြောင့်အမျိုးအစားစုံရနိုင်ပါတယ်။တရားဝင်ရောင်းချသုံးစွဲခွင့်ပြုတဲ့ဈေးကြောင့်ပြည်အောင်ကိုထိန်းချုပ်လိုက်ခြင်းအပြင်ဒီလိုအပြော်သုံးဈေးကြောင့်ကိုမူရည်ဈေးဝအဆင့်ထိမရအောင်ထိန်းချုပ်နိုင်ဖို့တာဝန်ရှိသူတွေကရည်ရွယ်လှုံ့ဆော်ပါပါ။စေးကြောက်ထက်မှာစိတ်ကြွတဲ့3.2%ရာခိုင်နှုန်းထက်ပိုပြီးတော့ပါဝင်ခွင့်မပြုဘဲနဲ့စေးကြောက်တောက်ပြီးတော့ကောင်းနေတယ်ဆိုတဲ့အဆင့်ထိမရောက်ဖို့ထိန်းချုပ်ထားပါတယ်။အဲဒါကိုမှဖောက်ဖြစ်ရင်တော့ထောင်နဲ့တွင်ငွေရတယ်၊ချခံရနိုင်ပါလိမ့်ရှင့်။ဩစတြေးလျကသတင်းတင်ပြသူအရန်ပြောသွားရတာကတော့ဩစတြေးလျဘောလုံးပွဲဆော့ကရီဆော့ဖွဲ2022 FIFA ကမ္ဘာဖလားချေချေပွဲအောင်သွားလို့ဖြစ်ပါတယ်။ဇွန်လ14ရက်နေ့အင်္ဂါနေ့ကဩစတြေးလျနိုင်ငံ Melbourne Federation Square မှာကျင်းပတဲ့ဩစတြေးလျနဲ့ပီရူကစားပွဲမှာဩစတြေးလျအနိုင်ရတော့ ABC သတင်းဌာနရုပ်သံလွှင့်သတင်းထောက်တိုနီအာမ်စထရောင်းဒီကဘောလုံးပရိသတ်တွေနဲ့အတူရုံးမြင့်တန်ကြားမှာသတင်းတင်ပြရင်းနဲ့ဝမ်သာအားရအော်ဟစ်ခုံပေါက်မိသွားတာပါ။ဘလောက်ထိစိတ်လှုပ်ရှားပျော်ရွှင်ရတာကလည်းအကြောင်းရှိပါတယ်။ဩစတြေးလျကဆော့ကရူးစတင်ကပီရူအသင်းကိုပယ်နယ်တီကဏ္ဍမှာနိုင်သွားတာပါပထမအချိန်ပုံမှန်ကစားတဲ့အချိန်မှာတော့တစ်ဖက်တစ်ဖက်ဂိုးမရှိသေးရဖြစ်နေပြီးတော့နောက်ပယ်နယ်တီကစားတော့ဩစတြေးလျအသင်းက5ဂိုး၄ဂိုးနဲ့နိုင်သွားတာဖြစ်ပါတယ်ဒီတော့သူတို့အသင်းကမ္ဘာဖလားဘောလုံးပွဲမှာအုပ်စုတွေကနေပြီးတော့ပြင်သစ်ဒိမတ်တူနီရှားတို့နဲ့ကစားရမှာပါ2022ခုနှစ်အတွက်ကမ္ဘာဖလားဘောလုံးပွဲတွေကကာတာနိုင်ငံမှာနိုဝင်ဘာလ27ရက်နေ့ကနေဒီဇင်ဘာ18ရက်နေ့ထိကျင်းပတော့မှာဖြစ်ပါရဲ့ရှင
်ဆိုရှယ်မီဒီယာပေါ်မှာလူကြည့်များရဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုမတ်အေးတန်နာကျော်တင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့အမေရိကန်နိုင်ငံရဲ့သတင်းဆောင်မကိုနားဆင်ရအောင်ပါဒီတစ်ပတ်မှာတော့လွတ်တော်စီးနှင်းမှုကြားနာစစ်ဆေးပွဲဆက်လက်ကျင်းပတဲ့အကြောင်းပြောပြပေးထားပါတယ်အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့နှစ် January 6ရက်ကလွတ်တော်ကိုဝင်ရောက်စီးနှင်းမှုနဲ့ပတ်သက်ပြီးအများပြည်သူရှေ့ကြားနာပွဲတွေလွှတ်တော်မှာမနေ့တနင်္လာနေ့ကဆက်လက်ကျင်းပပါရယ်လူတွေတည်ဆုံခဲ့တဲ့အထူးကိယုံကိစ္စနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းပတ်ကြားတာပရိနေညအချိန်လူအများသတင်းကြီးကြတဲ့အချိန်မှာပဲတိုက်ရိုက်ထုတ်လွှင့်ပြီးအများပြည်သူရှေ့မှောက်ကြားနာပွဲကိုပထမဆုံးအချိန်ကျင်းပခဲ့တာပါလွှတ်တော်စီးနင်းမှုမှာတမရဟောင်းဒေါ်နယ်ထရပ်ရဲ့အခမ်းအနားကိုပိုးပြီးအာယုံဆိုင်လာနေပါတယ် VOA သတင်းတောက်အာရက်ရှ်အာရာဘာစာရီရဲ့သတင်းလွှာကိုဦးသိန်းထိုင်ဦးပြောပြပေးပါရှင်
အခုချိန်ဒီတော့လွတ်တော်စီးနှင်းခံရမှုကြားနာစစ်ဆေးတဲ့ကော်မတီဖော်ဝင်တွေကသမ္မတဒေါ်နယ်ထရမ့်ပက2020နိုဝင်ဘာယူကော့ပွဲမှာသူပဲအနိုင်ရခဲ့တာဆိုပြီးတစ်ဖက်သက်ငင်းကုန်ဆက်ပြောနေတဲ့အပေါ်မှာပဲဖြစ်တည်နေကြတာပါလွတ်တော်ဝင်ရောက်စီးနှင်းတဲ့ဖြစ်ရပ်မပေါ်ခင်လေးမှာသမ္မတဒေါ်နယ်ထရမ့်ကအခုလိုပြောခဲ့ပါတ
ယ်အပြင်းထန်ဆုံးတိုက်ပွဲဝင်ရမယ်ပြင်းပြင်းထန်ထန်မတိုက်ဘူးဆိုရင်နောက်မှခင်ဗျားတို့အတွက်တိုင်းပြည်ဆိုတာရှိတော့မှာမဟုတ်ဘူး
ပါတီနည်းစလုံးဝဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးကော်မတီဖွဲ့ဝင်ဒီမိုကရက်လွတ်တော်အမတ်တူးဖြစ်တဲ့အာဒမ်ရှရစ်ကတော့ ABC ရုပ်သံကိုတင်းကနေနေကအခုလိုပြောပါတယ်။
The evidence is very powerful that Donald Trump
အဲ့ဒီထောက်ထားတွေကတိတ်ခိုင်းမှာပါတယ်။ရွေးကောက်ပွဲနေ့အပြီးနောက်ပိုင်းရေတွက်တဲ့မဲတွေဟာစိတ်မချရဘူးဆိုပြီးရွေးကောက်ပွဲမတိုင်ခင်ကတည်းကထရမ့်ကလိန်ညာပြောဆိုခဲ့တာပါ။ရွေးကောက်ပွဲပြီးတဲ့အထိလဲဆက်လိန်ညာနေခဲ့တဲ့အတွက်လူအုပ်နဲ့လူစုလူဝေးနဲ့လွတ်တော်ကိုတိုက်ခိုက်တဲ့အထိဖြစ်လာခဲ့တာပ
ါအခင်းဖြစ်ပေါ်ခဲ့တဲ့နေ့အကြောင်းပြန်ပြောတဲ့အခါမှာသမ္မတဒေါ်နယ်ထရမ့်ကသူ့ကိုထောက်ခံသူတွေရဲ့ကြမ်းဖက်လုပ်ရအပေါ်မှာဘာမှမထုတ်ပြန်ပဲနေနေခဲ့တယ်ဆိုပြီးလွတ်တော်အမတ်တွေကပြစ်တင်ပါတယ်ရှီကာဂိုရာလတ်ကိုဖျက်ပေးဖို့မကြေညာဘူးဒုသမ္မတမိုက်ပန့်စ်ကိုဆန္ဒပြသူတွေကတောင်းဆိုခဲ့ပြီးမိုက်ပန့်စ်ဘက်ကပြက်ပြက်သားသားမလုပ်ဘူးရှီကာဂိုရာလတ်ကိုလွတ်တော်မှာကြေညာခဲ့ပြီဆိုရင်သူသမ္မတမိုက်ပန့်စ်ကိုအရေးယူပါကျိုးစင်တင်မာလွတ်တော်မှဆန္ဒပြသူတွေကအော်ဟစ်ခဲ့ကြပါလေ။လက်စ်ချီနီယာစုံစမ်းစစ်ဆေးကော်မတီမှာပါတဲ့ Republican မတ်တီတွေကတယောက်ပါ။သူကချမ်းသာပွဲမှာအခုလိုပြောပါလေ
။ President Trump was yelling and quote really
သမ္မတ Trump ကိုယ်တိုင်အော်ဟစ်ကြီးမောင်းနေခဲ့ပါတယ်။အကြမ်းဖက်မှုတွေရက်ဆိုင်သွားအောင်သူ့ဘက်ကတိတက်ပို့ပြီးလှုပ်ဖို့လိုတယ်ဆိုတာလိုမျိုးပြောတဲ့အကြံပေးတဲ့သူတွေကိုသူတို့အဆိုအရအကြီးအကျယ်စိတ်ဆိုးနေတယ်လို့ပြောပါတယ်။အတိတ်ကယုံမှာပါဝင်ဆန္ဒပြကြတဲ့သူတွေကသူ့သမ္မတမိုက်ပန့်စ်ကိုကျိုးစင်တင်ဖို့အော်နေကြတာကိုလည်းသိပါရယ်။သမ္မတဘက်ကသူ့သဘောထားကိုပြောတဲ့အခါသူ့ကိုထောက်ခံသူတွေမှလည်းမှန်ကန်တဲ့အတွေ့အမြင်တွေရှိတယ်ဆိုတာမျိုးပြန်ပြောတယ်လို့ပြောပါရယ်။မိုက်ပန့်စ်ကိုအရေးယူဖို့ကိစ္စက သူတို့အဆိုအရဒါဟာထိုက်တန်တယ်ဆိုတာမျိုးသမ္မတဘက်ကပြောခဲ့တာကိုပြန်ပြောကြပါတယ
် Republican Party ကအခြားမတ်တွေဟာသမ္မတဟောင်း Donald Trump ရဲ့မယိုးသားတဲ့လုပ်ရအပေါ်မှာစန့်ကျင်ရပ်တည်ဖို့လူလူလာလာမရှိကြဘူးဆိုပြီးသူ့ရဲ့လုပ်ဖို့ဂိုင်ဘက် Republican အမတ်တွေကို List Cheney ကဝေဖန်ပါတယ်တခြား Republican Party ဝင်အမတ်တချို့ကတော့ရှေ့ကိုပဲဆက်ပြီးတော့သွားကြဖို့ပြီးခဲ့တဲ့အတိတ်ကိုပြန်လှန်မနေကြတော့ဘူးပြောဆိုနေပါတဲ့ Nebraska ပြည်နယ် Republican လွတ်တော်အမတ် Don Bergon က NBC ရုပ်သံကိုတင်းငွေနေကခုလိုပြောပါတယ
် I look at this way he is already left I think we should be looking more forward
ကျွန်တော်ကဒီလိုမြင်ပါတယ် Trump လည်းမရှိတော့ဘူးဒီကိစ္စမှာရှေ့ကိုပဲဆက်ပြီးကြည့်ကြဖို့လိုပါလိမ့်မယ်လို့မြင်ပါတယ်ဒါပေမဲ့သမရဟောင်းနဲ့ပတ်သက်ပြီးဘလို့အထောက်အထားတွေထွက်ပေါ်လာမယ်ဆိုတာကိုကျွန်တော်တို့ကြည့်ဖို့လိုပါတယ်သူလုတ်ခဲ့တာဘာတွေမှားခဲ့တယ်လဲကျွန်တော်တို့ထုတ်ဖို့ပြောပါမယ်သူ့ဘက်ကလည်းမချွေးမချံထုတ်ပြောဖို့လိုပါတယ်တရားတော်ပေါင်းကိစ္စပြောရရင်တော့ကျွန်တော်ဒါကိုရုံရုံကြည်ကြည်သိမ့်မရှိပါဘူးကျွန်တော်ရှေ့နေတယောက်လည်းမဟုတ်ပါဘူ
းကျန်းသာစစ်စည်းပွဲမှာလွှတ်တော်လုံခြုံရေးအရာရှိတူဖြစ်တဲ့ Caroline Edwards ကသူ့ဘဝရဲ့မမေ့နိုင်တဲ့အဖြစ်အပျက်2021ခုနှစ်ဇန်နဝါရီလ6ရက်လူတွေအွန်လိုင်းကျင်းလိုက်လွှတ်တော်တွေဝင်ပြီးတက်ခတ်ခဲ့တဲ့ဖြစ်ရပ်ကိုအခုလိုပြန်ပြောပြသွားပါလေ
What I saw was just a war scene it was
တမမြင်ခဲ့တာကစစ်ပွဲထဲမှာရောက်နေတဲ့မြင်ကွင်းမျိုးပါရုပ်ရှင်တွေထဲမှာတွေ့ရတဲ့မြင်ကွင်းမျိုးပါကိုတောင်မှမယုံနိုင်ပါဘူးလုံခြုံရေးအရာရှိတွေကအဲ့မှာရှိနေပါတယ်သူတို့တွေကသွေးတန်ရဲရဲထံရတွေရနေပါတယ်သူတို့တာဝန်ကိုဆက်မထမ်းဆောင်နိုင်တော့ပါဘူးသူတို့တွေကကျမတငယ်ချင်းတယောက်ဆိုရင်မျက်နှာတစ်ခုလုံးသွေးတွေရဲနေတာပဲသွေးတန်ရဲရဲနဲ့လူတွေကြားမှာကျမပြေးလွှားနေခဲ့တာပါ
အမေရိကန်လွတ်တော်ဝင်ရောက်စီးနင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးအခုထိတော့လူပေါင်း800ကျော်ကိုဖမ်းဆီးထားပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်ကတော့ဒီလွတ်တော်စုံစမ်းစစ်ဆေးရေးကော်မတီဟာနိုင်ငံရေးဆွဲနဲ့ဖွဲ့ထားတဲ့အုပ်စုတစ်စုသာဖြစ်တယ်ဆိုပြီးသတ်မှတ်ပြောဆိုနေပါတယ်။လွတ်တော်ဝင်ရောက်စီးနင်းမှုဟာသမ္မတဂျိုးဘိုက်ဒန်အမေရိကန်ပြည်ထောင်စုရဲ့46ရောက်မြောက်သမ္မတအဖြစ်ကျန်းသစ္စာချိန်ဆကနီးနှစ်ပတ်လိုမှာပေါ်ပေါက်ခဲ့တာပါခင်ဗျာ။ကျွန်တော်သိချင်ပါပါ။
ဥပဒေထိုက်ကိုပြောပြပေးသွားတဲ့အမေရိကန်နိုင်ငံရေးအကြောင်းနားဆင်ခဲ့ရတာပါအခုတော့အမေရိကန်ပြည်ထောင်စုရဲ့ John Tin နဲ့ဖြစ်ပေါ်လာပုံကိုကြည့်ကြအောင်ပါရှင
်အမေရိကန်ပြည်ထောင်စုမှာပြည်တွင်းစစ်ဖြစ်ပွားခဲ့ပြီးတော့ကျွန်းစနစ်အဆုံးသတ်သွားခဲ့ပါတယ်ဒါပေမဲ့ကျွန်းပြုခံထားရတဲ့ African American တွေရဲ့လွတ်လပ်ရေးကတော့တဖြည်းဖြည်းချင်းမှရခဲ့တာပါကျွန်းစနစ်ဖြတ်သိမ်းရေးသမရအမိန်ကိုသမရ Abraham Lincoln က1862ခုနှစ်မှာထုတ်ပြန်ခဲ့ပါတယ်ကျွန်းစနစ်မရှိတော့တဲ့အကြောင်းကိုပြည်ရင်းစစ်အဆုံးသတ်ပြီးလအတော်ကြာ1865ခုနှစ်ဇွန်လ19ရက်နေ့ကမှ Texas ပြည်နယ် Galveston မြို့ကကျွန်းတွေတည်ခဲ့ရပါတယ်။ကျွန်းဘဝကလွတ်တဲ့အကြောင်းနောက်ဆုံးမှသိကြရသေးပါ။ကျွန်းစနစ်ချုပ်ငြိမ်းတဲ့အကြောင်းစစ်တပ်ဗိုလ်ချုပ်တယောက်ကလာပြီးတော့အသိပေးခဲ့တာပါ။ဒီအကြောင်းအစွဲပြုပြီးတော့ဇွန်လ19ရက်နေ့ဟာ African American အတိုင်းဝိုင်းနေ့အတွက်ထူးခြားတဲ့နေ့ဖြစ်လာပါတယ်။ Juneteenth လို့ခေါ်ကြပါတယ်။ဝက်ကောင်းစလာတွေဝစ်ဆင်ကြပြီးတော့မိသားစုဝင်တွေစုဝေးကြသလိုလမ်းလျှောက်ချီတက်ပွဲတွေလူတို့စီဝေးပွဲတွေလည်းကျင်းပကြပါတယ်။မိန်ကုံးတွေနားထောင်ကြပြီးတော့လွတ်လပ်ရေးအထိမ်းအမှတ်အောင်ပွဲခံကြပါတယ်။အမေရိကန်ပြည်နယ်အခု50တွေက48ခုမှာဂျွန်တီနေ့ကိုအသိအမှတ်ပြုထားပြီးတော့ဂျူဘလီနေ့ကျွန်းစနစ်ချုပ်ငြိမ်းနေ့နဲ့လူမဲတွေရဲ့ဇူလိုင်4ရက်လွတ်လပ်ရေးနေ့လို့လည်းအများကသိကြပါတယ်ရှင်။
ဖီယိုရဲ့မြန်မာဘာသာအစီအစဉ်လေးကိုဝါရှင်တန်ဒီစီမြို့တော်ကနေည10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်မထုတ်လွှင့်ပေးခင်အင်္ဂါညအပတ်စဉ်ကဏ္ဍတစ်ခုကိုဆက်ပြီးတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာဆရာနာတိမ်းပြီးနောက်ပိုင်းအခု2022ခုနှစ်မေလကုန်ပိုင်းအထိဆိုရင်နိုင်ငံအနှံ့လက်နက်ကိုင်ပဋိပက္ခတွေကြောင့်မီးရှို့ဖျက်ဆီးခံရတဲ့နေအိမ်အဆောက်အုံပေါင်း12,000ကျော်ရှိလာနေပါပြီ။အသေးစိတ်ကိုတော့အချက်အလက်တွေကိုစူးစီးပြီးမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISB မြန်မာကမြင်ကွင်းကျဲအမှတ်စုအဖြစ်တင်ဆက်ပေးထားပါတယ်ရှင
်အနာသိမ့်ပြီးနောက်ပိုင်းလက်နက်ကိုင်ပြည်ခါတွေကြောင့်မီးရှို့ဖျက်ဆီးခံရတဲ့နေအဆောက်အုံ12,200ကျော်ထပ်မံရှိရပါတယ်2022ခုနှစ်မေလတလထဲမှာလည်းနေအဆောက်အုံ9660ဘလုံးတပ်မင်းမီးရှို့ဖျက်ဆီးခံခဲ့ရပါတယ်။ ဧပြီနဲ့မေနှစ်လပေါင်းတွက်ရင်တော့နေငအဆောက်အုံ 14,594 လုံးတန်မနဲ့ဖြည့်ဆုံးရှုံးခဲ့ရပါတယ်မြရှိခံရမှုကစခိုင်းတိုင်းတွင်အများဆုံးဖြစ်ခဲ့ပြီးနေငအဆောက်အုံ 15,500 ကျော်တန်မနဲ့ရှိခဲ့ပါတယ်မကွေးတိုင်းမှာလည်းနေအိမ်အဆောက်အုံ 4,800 ကျော်မိရှုဖြစ်စီခံရပါတယ်။မန္တလေးတိုင်းနဲ့ကြားပြည်နယ်အပါအဝင်ကြံသေးတာတွေမှာလည်း 1,940 ကျော်ဖြစ်စီခံရပါတယ်။နိုင်ငံနဲ့မိရှုဖြစ်စီခံရမှုအားလုံးရဲ့80ရာခိုင်နှုန်းနီးပါးကစကိုင်းတိုင်းအတွင်းဖြစ်ခဲ့တာပါ။စကိုင်းတိုင်းအတွင်း32မြို့နယ်ရှိတဲ့အထက်28မြို့နယ်ကနေအဆောက်အုံတွေမိရှုဖြစ်စီခံခဲ့ရပါတယ်။ရွှေဘုံမှာဆိုရင်မြို့နယ်တစ်ခုထဲမှာနေအဆောက်အုံ 3,300 ကျော်မိရှုဖြစ်စီခံခဲ့ရပြီးအများဆုံးဖြစ်ခဲ့ပါတယ်။28ရက်က25ရက်အတွင်းကလည်းရောင်မြို့နယ်ကကြေးရွာ18ရွာမှာနေအိမ်အဆောက်အုံ393လုံးထပ်မင်းမိရှုခံခဲ့ရပါတယ်။ဒီကြေးရွာတွေဟာဒေသခံကာကွယ်တပ်တွေအဓိကလှုပ်ရှားနေတဲ့နေရာတွေဖြစ်တယ်လို့သိရပါတယ်။မင်းတန်းကြေးရွာမှာဆိုရင်ဘာသာရေးအဆောက်အုံတွေအပါအဝင်နေအိမ်အဆောက်အုံ100ကျော်ကိုတပတ်အတွင်းဆုံးရှုံးခဲ့ပါတယ်။ရောင်ဒေသခံကာကွယ်တပ်ကောင်းဆောင်ရဲ့စာတီးဖြစ်တဲ့မဲမတော်ကြေးရွာလဲ9ချိန်ထက်မနည်းမိရှုခံခဲ့ရပါတယ
် ISP မြန်မာတင်ဆက်ပေးခဲ့တဲ့ဆရာနာသိမ်းပြီးနောက်ပိုင်းနေအိမ်အဆောက်အုံတွေမိရှုဖျက်ဆီးခဲ့ရတဲ့အကြောင်းလာဆင်ခဲ့ရတာပါတစ်ဆက်သေးပါပဲစစ်ကောင်စီရဲ့တေးတန်ချမှတ်မှုနဲ့ပတ်သက်တဲ့ VOA ရဲ့ Polygraph ပုံကြရုပ်တံတစ်ခုကိုတင်ဆက်ပေးစင်ပါတယ်စစ်ကောင်စီကတေးတန်ချတဲ့ကိုဂျီမီနဲ့ကိုဇီယာတော်ကိုသူတို့လွတ်မှုမှုမပါတဲ့တရားရေးစနစ်အောင်မှာမျက်မျက်တတတရားစီရင်ခဲ့တယ်လို့စစ်ကောင်စီကပြောပြီးနိုင်ငံသားတိုင်းတရားဥပဒေရဲ့အကာအကွယ်ညီညွတ်ညီညွတ်ရတယ်လို့ပြောပါတယ်ဒါဟုတ်ပါသလားအချက်အလက်အခြေခံပြီးမှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ပုံကြရုပ်တံမှာစမ်းစစ်ထားပါတယ်
မြန်မာနိုင်ငံမှာအမတ်ဟောင်းကိုစီရတော်နဲ့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုချင်မီတို့ကိုတေတန်စီရင်ဖို့စစ်ကောင်စီထိန်းချုပ်တဲ့တရားလွှတ်တော်ချုပ်ကနေဇွန်3ရက်နေ့ကအတည်ပြုလိုက်ပါတယ်။ဒီလိုစစ်အာဏာရှင်ဆန့်ကျင်သူတွေအတိုက်ခံကောင်းဆောင်တွေကိုကွပ်မြက်ဖို့စစ်ကောင်စီရဲ့အစီအစဉ်ကိုအမေရိကန်ပြည်အောင်စုနဲ့နိုင်ငံတကာကရှုံချပါတယ်။ဒါကိုစစ်ကောင်စီနိုင်ငံသားရေးဌာနကတုံ့ပြန်ပြီးသူတို့ကိုလွတ်လပ်တဲ့တရားရေးစနစ်အောက်မှာမျှတတဲ့တရားခွင်နဲ့စီရင်ခဲ့တာလို့ပြောပါတယ်။နိုင်ငံသားတိုင်းတရားဥပဒေအောက်မှာအကာအကွယ်ညီလူညီမျှရကြတယ်။ကိုယ်ပိုင်အခွင့်အရေးအခြေခံကြတဲ့လွတ်လပ်ခွင့်ရှိပါတယ်လို့ပြောတာပါ။ဒါလုံးဝမဟုတ်ပါဘူး။တကယ်တမ်းမှာစစ်ကောင်စီကပွင့်လင်းမြင်သာမှုမရှိဘဲသူတို့ကိုစစ်ခုံရုံးနဲ့အမိန့်ချတာပါ။သူတို့နှစ်ဦးတရားဥပဒေနဲ့အညီခြေပန်းခွင့်လည်းမရ၊ရှေ့နေတဲ့တိုင်ပင်ခွင့်လည်းမရဘူးလို့တရားရေးကျွမ်းကျင်သူတွေကပြောပါတယ်။မြန်မာနိုင်ငံမှာလည်းလူတော်တော်များများစစ်ခုံရုံးမှာအမိန့်ချပြီးတော့တည်တဲ့မိန့်တွေချခံထားရပါတယ်။2021နှစ်ဆမှာအာဏာသိမ်းပြီးကလေးကစစ်ကျင်တွေကိုစစ်ကောင်စီကစစ်ဥတွေကိုတုံးပြီးအရေးယူနေတာပါစစ်ခုံရုံးတင်ခံရတဲ့သူတွေဟာသူတို့ဘုံမှာဆွဲချက်တွေတကယ်ဟုတ်ဟုတ်မဟုတ်ဟုတ်တေချာပေါက်ဖြစ်တဲ့ချခံရပါတယ်အာဏာသိမ်းပြီးကလေးကစစ်တပ်လက်ထက်နဲ့တေဆုံးရသူ1906ယောက်ရှိပြီလို့နိုင်ငံရေးအကျဉ်းသားများကုညီစောင့်ရှောက်ရေးအဖွဲ့ကပြောပါတယ်ဖမ်းဆီးမှုပေါင်းက14,000ကျော်လက်ရှိမှာ11,000ဖမ်းခံထားရခဲ့ဖြစ်ပါတယ်
ဒီလိုမှားမှတ်မသေးကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင်တော့ဗီအိုရဲ့ပိုလီဂရက်ဝက်ဘ်ဆိုက်စာမျက်နှာဖြစ်တဲ့
မဆူမြမုံကကမ္ဘာတစ်လွှာခီးသွားအစီအစဉ်ကနေတင်ဆက်ပေးထားပါရှင်။ဒရိတ်ဆန်ရဲ့အပင်တွေရဲ့သဘာဝကိုစိတ်ဝင်စားလာတဲ့ချားလ်စ်တာဝင်တယောက်1824ခုနှစ်တုန်းကဘရာဇီးလ်နိုင်ငံရှေ့တောင်ပိုင်းမှာရှိတဲ့ရီယိုဒီဂျနေရိုပြည်နယ်တစ်လွှာကိုမြင်းစီးသွားပြီးအဲ့ဒီဒေသကတက်ရှိရီအကြောင်းလေ့လာမှတ်တမ်းတင်ခဲ့ပါတယ်။ အသက်24နှစ်အရွယ်ဒါဝင်ရဲ့အဖွဲ့ခီးသွားခဲ့တဲ့မှတ်တမ်းတွေကိုသူ့ရဲ့ဘီဂိုဒါရီဆိုတဲ့စာအုပ်ထဲမှာရေးသားထားပါတယ်။အဲ့ဒီတုန်းကသူသွားခဲ့တဲ့နေရာတွေကို Federal University of Rio de Janeiro, Brazil တက္ကသိုလ်ကအထူးအကျလမ်းကြောင်းပြန်ဆွဲထားပေးတဲ့အတွက်ဒါဝင်ရဲ့ခြေရာအတိုင်းခီးသွားခြေရာကောက်ခံသူတွေသွားပြီးတည်လာလို့ရနေပါပြီ။ရှေးကျဉ်တောင်ကျဝါသနာပါသူတွေ စပင်းစီဝါသနာပါသူတွေအတွက်ခီးသွားလုပ်ငန်းတွေကလည်းခီးစဉ်တွေဆွဲပြီးသွားလာနိုင်အောင်လို့လုပ်ထားကြပါတယ်။ဒါကြောင့်တစ်ချိန်လုံးကချားလ်စ်ဒါဝင်မြင်းနဲ့ခီးသွားလာခဲ့တဲ့နေရာတွေရှိကိုကိုယ်တိုင်သွားရောက်ပြီးသူလေ့လာခဲ့တယ်လို့အဲ့ဒီဒေတာကတက်ပင်ပေါ်မှာနေတဲ့ဖားကလေးတွေဟမ်မင်ဘတ်ဗဒုံးနဲ့ကလေးတွေအပါအဝင်ထူးခြားတဲ့တက်ရှိတဲ့တဝါတွေနဲ့တဘာဝလောကကိုလေ့လာနိုင်ကြမ
စိမ့်လန်းစုပြတာကိုသတိထားမိပါလိမ့်မယ်အတ္တလန်တစ်တက်တော်တွေဂျာမန်ရှိတာမလို့သဘာဝအလှတွေနဲ့ပြည့်နေပါတယ်ဒါကြောင့်လဲဒါဝင်ကဒီနေရာကိုတိတ်ကိုစိတ်ဝင်စားခဲ့တာပါသူ့ရဲ့1832ခုနှစ်ခီးသွွားဒဏ်ရာရီထဲမှာဒီဒေသအကြောင်းတွေကိုထူးထူးခြားခြားမှတ်တမ်းတင်ရေးသားခဲ့တာပါ
ဒါဝင်သွားခဲ့တဲ့လမ်းအတိုင်းပြန်ပြီးတော့ခြေရာကောက်ထားတဲ့လမ်းခီးတစ်လျှောက်လုံးမှာသူနဲ့ပတ်သက်တဲ့အဖတ်သားတွေကိုမြင်ရမှာဖြစ်ပါတယ်။ဒီဒေသကအင်းဆက်ပိုးမွှားတွေကိုဒါဝင်ကအသေးစားလေ့လာမှတ်သားမှတ်တမ်းတင်ခဲ့တာမို့အခုဒါဝင်နျူကလ িয়াস လို့နာမည်ပေးထားတဲ့စင်တာမှာသဘာဝလောကပညာရှင်ကြီးလေ့လာခဲ့တဲ့အတိုင်းအင်းဆက်ပိုးမွှားတွေတရိတ်ဆန်တွေကိုလေ့လာနိုင်ဖို့အတွက်ဇီဝဗေဒပညာရှင်တွေကအသိပညာတွေကိုဆက်လက်လက်ဆင့်ခံပေးနေကြပါတယ
်။ Nós temos uma biodiversidade muito grande aquiE poucos conhecem, né? E para amenizar...
ဒီနေရာမှာတက်ရှိမျိုးကွဲမျိုးစုံရှိရဲဆိုတာသိရတယ်လဲပါတယ်။ကျွန်တော်တို့ကအကောင်တွေကိုရုပ်လုံးသွင်းပြီးပတူကွဲပြားတဲ့တရားတွေနဲ့သဘာဝပတ်ဝန်းကျင်အကြောင်းအသိပညာပေးနေပါတယ်
။ဒီဒေသမှာရှိတဲ့တက်ရှိတရားတွေကိုအနီးကပ်အသေးစိတ်မြင်နိုင်ဖို့ပကတိရုပ်လုံးပြန်သွင်းထားကြတာပါ။ Charles Darwin ရဲ့တက်ရှိတွေစင်ကဲပြောင်းလဲမှုဖြစ်စဉ်မှတ်တမ်းတွေမှာလည်းဒီအကောင်တွေရဲ့အကြောင်းတွေကိုမှတ်တမ်းပြုစုထားပါတယ်။
Uma das observações dele foi
Darwin ရဲ့လေ့လာမှုတွေမှာ TVV ကတောင်တန်းဒေသမှာရှိတဲ့အင်းဆက်ပိုးမွားမျိုးစုံကြောင့်လည်းပါပါတယ
်။တစ်ပင်တွေ၊ဒရိတ်ဆန်တွေစားတဲ့တက်ရှိတွေအကြောင်းသိကိုစိတ်ဝင်စားတဲ့အင်္ဂလိပ်လူမျိုး Charles Darwin အတွက် Brazil နိုင်ငံကအမြဲတမ်းသစ်တော်တွေကြားမှာလေ့လာစရာတွေမကုန်နိုင်အောင်ဖြစ်ခဲ့တာပါ။သဘာဝနဲ့ပတ်သက်တဲ့သူ့ရဲ့ theory တွေက Brazil မှာလေ့လာခဲ့တဲ့လေ့လာမှုတွေ၊စူးစမ်းမှုတွေအပေါ်အများကြီးထွန်းမှုမှုရှိခဲ့တယ်လို့ Darwin နဲ့ Brazil ဆိုတဲ့စာအုပ်ကိုရေးသားသူစာရေးဆရာကယုံကြည်ပါတယ်
။ Ele faz uma longa viagem, né, a cavalo por Rio de Janeiro, Niterói, Maricá, Cabo Frio,
Itaboraí. Rio de Janeiro, Niterói, Maricá, Cabo Frio, Itaboraí စတဲ့မြို့တွေကိုမြင်းစီးကြီးရှည်သူသွားခဲ့ပါတယ်။လမ်းတစ်လျှောက်ညအိမ်နားနေတဲ့နေရာရောက်တိုင်းအဲ့ဒီနေရာတွေကတက်ရှိတွေကြောင်းမြင်သမျှတွေ့သမျှသူလေ့လာမှတ်တမ်းတင်ခဲ့ပါတယ်။ပို့ဆုံးကျူးတွေအလင်းအောင်ဘလူးထွက်တယ်လဲဆိုတာသူလေ့လာပါတယ်။စိုက်ချံတစ်ခုမှာလင်းတို့တွေကမြင်းတွေရဲ့သွေးတွေကိုဆုပ်ယူတာကိုသူလေ့လာခဲ့ပါတယ်။ဒီကျူးကတက်တော်ထဲမှာတက်ရှိတွေအောက်ကတီကောင်တုတ်ပြားကောင်တွေကိုသူလေ့လာခဲ့ပါတယ်။ရောက်ရနေရာတိုင်းကတက်ရှိတရဝါရီနဲ့ပတ်သက်သမျှကိုဒါဝင်ကလေ့လာမှတ်သားခဲ့ပါတယ
်။ဘရာဇီးလ်မှာဒါဝင်စိတ်ဝင်စားခဲ့တာကသဘာဝတက်ရှိတွေပဲမဟုတ်ပါဘူး။ကျွန်းတွေကိုမညာမတာခိုင်းနေတဲ့စိုက်ပျိုးချံလုပ်ငန်းတစ်ခုကိုသူဒီမှာတွေ့ခဲ့တော့သူ့ရဲ့စိတ်ထဲတော်တော်လေးထိခိုက်ပဝေမကျဖြစ်ခဲ့ပုံကိုလည်းသူ့ရဲ့ Beagle Diary စာအုပ်ထဲမှာမှတ်တမ်းတင်ရေးသားထားပါတယ်
။ Ele aqui encontra um cenário de escravidão, porque a fazenda era uma fazenda.
ဒီစိုက်ပျိုးချံမှာကျွန်းတွေအလုပ်လုပ်နေတာကိုသူတွေ့ခဲ့တာပါ။အဲ့ဒီအချိန်ကဒီမှာတကြားတွေအရက်တွေကိုနောက်ဘက်မှာဆက်နေထုတ်လုပ်ပေမဲ့စိုက်ပျိုးရေးအတွက်ကျွန်းတွေကိုခိုင်းနေတုံးဖြစ်ပါတယ
်။ကလေးငယ်တွေအပါအဝင်ကျွန်းဖြစ်ခိုင်းစေခံရသူတွေရိုက်နဲ့နှိပ်စက်ခံရတာအမျိုးသမီးတွေကိုကုန်ပစ္စည်းတွေလိုရောင်းချနေတာတွေကိုတွေ့ခဲ့ရတဲ့အခါမှာဒါဝင်တယောက်တော်တော်ကိုစိတ်မကောင်းဖြစ်ခဲ့ပါတယ်။ဒါကြောင့်သူဘရာဇီးလ်နိုင်ငံကနေပြန်လည်ထွက်ခွာတဲ့နေ့က
Brazil ganga ni thwa khwa twa ba bi chwe go tou ne naingan go naw be raw ma pyan ma la bu lo tu ye daya re de ma shi ta mat tan tin ke ba de
ele presencia maus tratos contra os escravos e isso marcou muito Darwin ele sempre
chwe go ma myaw ma ta khai ni da dawin twi ke raw tu sait ta ma tot tot le sit ma kaung phit ke bo mya ba de ai chain ga britain ma chwe snit mi shi raw ba au chwe snit phyet tin lu la du tyaung ni ne brazil ma chwe go twi ya raw tu twe taik an aw sia phit ke ba de
Rio de Janeiro ပြည်နယ်တလွားဒါဝင်မြင်းစီးသွားလာခဲ့တာမှာ Kate Frio အရက်က Campos Novo ဆိုတဲ့နေရာကိုလည်းသွားရောက်ခဲ့ပါတယ်။ဒါဝင်တို့ခီးသွားအဖွဲ့ညအိတ်နားနေခဲ့တဲ့ဒီအစားအုပ်ကြီးအခုတော့ထိမ့်သိမ့်သူမရှိလို့ပျက်စီးလို့ရွေးနေပါတယ်။ဒါကြောင့်ဒီဒေသကတက္ကသိုလ်ကမူလအခြေအနေတိုင်းပြန်လည်ပြုပြင်ဖို့စီစဉ်ထားပါတယ်။ဒေါ်လော့ဆယ်တော့အကြောင်းတစ်ကြောင်းကတိတ်ပန်ဆီယာမတယောက်နဲ့သူ့ရဲ့အကြောင်းသူအကြောင်းသားတွေကသူတို့တက်နိုင်ကြလို့ပြန်လည်ထိမ့်သိမ့်နေကြပါ
တယ်။Era um local onde grande pesquisador.
Tinoru Chang wa taitan pinya shin ji twa ka de nya ma shi ni la so ra ti ka ya de a chin ga sa bi. Jiwa bela pinya lu da de sin kae pyaung le phit sin, taraisan ne sin kae pyaung le phit sin ni go tinor le la tin yu me so de sait chit kha ba de.
Taitan sia ma Christina ga sai pyo ye taitan ne sai ne project re lou bi, chang tu chang da re dabawa go po bi sait wen da sa le la tin yu la aw lo chu sa ni ba de.
Esse é o foco, entender o que é ciência, né, motivá-los.
သိပ္ပံပညာဆိုတာဘာလဲဆိုတာနားလည်သဘောပေါက်အောင်လေ့လာနိုင်မယ့်နေရာဖြစ်ပါတယ်။သဘာဝလောကကြီးအကြောင်းသူတို့ကိုပိုပြီးလေ့လာခြင်းစိတ်တွေဖြစ်လာအောင်မိကုန်တွေထုတ်လာကြအောင်တွန်းအားပေးရနေရာဖြစ်ပါတယ်
။လူတွေအပါဝင်တက်ရှိတွေရဲ့စင်ကဲပြောင်းလဲမှုဖြစ်စဉ်ကိုသိပ္ပံနည်းကြလေ့လာမှတ်တမ်းတင်ခဲ့တဲ့သဘာဝလောကပညာရှင်ကြီးချောစာဝင်ဟာဘရာဇီးလ်နိုင်ငံ Rio de Janeiro ပြည်နယ်မှာ1832ခုနှစ်တုန်းကရပ်ပေါင်း62ရက်ကြာအောင်လို့နေထိုင်သွားလာခဲ့တာပါ။ပြည်စဉ်တစ်ချောင်းလုံးသူတွေးရှိလေ့လာခဲ့တာတွေကိုမှတ်တမ်းတင်ရေးမှတ်ခဲ့ပါတယ်။အခုနှစ်ပေါင်း100ကျော်သွားပြီဖြစ်ပေမဲ့သူရဲ့လေ့လာတွေးရှိမှုတွေကဇီဝဗေဒပညာကိုစိတ်ဝင်စားသူတွေ၊မျိုးဆက်သစ်တွေအတွက်အားကျအတူယူစရာအဖြစ်နဲ့သမိုင်းတွင်နေစေဖြစ်ပါရဲ့ရှင်။ကျွန်မဆူမြတ်မော်ပ
မဆူမြတ်မွန်ပြောပြပေးခဲ့တဲ့ကမ္ဘာတလွှာခီးသွားအစီအစဉ်ကိုတင်ဆက်ပေးခဲ့တာပါအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာအခုဆက်ပြီးအင်္ဂါညရဲ့နောက်ဆုံးရသတင်းအကြေချုပ်ကိုမဆူမြတ်မွန်ကပဲဆက်ပြီးပြပြပေးပါရှင
်အမေရိကန်ပြည်ထောင်စုမှာငွေကြေးဖောင်းပွားမှုပြဿနာကိုသူ့အစိုးရအနေနဲ့စူးစမ်းဖြေရှင်းနေပါတယ်လို့ဒမရဂျိုးဘိုင်ဒန်ကအလုံသမားစက်မကညီလာခံမှာအခုအတန်တွင်းနေတဲ့အချိန်မှာပဲမိန့်ခွန်းပြောကြားနေပါတယ်။နိုင်ငံထဲမှာနှစ်ပေါင်း40တွင်ငွေကြေးဖောင်းပွားမှုနှုန်ဆန်းချင်းတင်တက်နေပြီးတော့ကုန်စည်နှုန်းတွေအဆမတန်မြင့်တက်နေချိန်မှာသမ္မတကအခုလိုမိန့်ခွန်းပြောကြားနေတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာသိသိသာသာဆက်လက်ကြဆင်းနေတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ပါရှလက်ကပြောကြားလိုက်ပါတယ်။လူခွင့်ရေးကောင်စီမှမြန်မာနိုင်ငံအခြေအနေကိုဒီနေ့ဇွန်လ14ရက်နေ့မှာတင်ပြခဲ့တာမှာ2021 February လတည်းကဆရာနာသိမ်းမှုရဲ့ဆိုးဝါးတဲ့အကျိုးဆက်တွေကိုခံနေကြရတဲ့မြန်မာပြည်သူတွေဟာဆင်းရဲနွမ်းပါမှု၊အိုးအိမ်ဆွန့်ထွက်ပြေးရမှု၊လူခွင့်ရေးချိုးဖောက်ခံရမှု၊တန်ကြရဲကမထွက်နိုင်ကြဘူးလို့လူခွင့်ရေးမဟာမင်းကြီးပက်ရှလက်ကပြောကြားခဲ့ပါတယ်။အရသာတွေကိုလူသားမျိုးနွယ်တူအပေါ်ကျူးလွန်မှု၊ဆေးရဆွေးမှုစတဲ့ပြစ်မှုတွေလို့ယုံကြည်လက်ခံရလောက်တဲ့စနစ်တကျကြဲကြဲပြန့်ပြန့်ကျူးလွန်မှုတွေလုပ်နေတာမြင်တွေ့နေရတယ်လို့လည်းသူကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာဒီအာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီအနေနဲ့ညှိနှိုင်းလိုတဲ့ဆန္ဒရှိတယ်ဆိုတာမျိုးတစုံတရာမပြတဲ့အပြင်သူတို့အာဏာခိုင်မြဲအောင်လို့ဆက်လုပ်နေတဲ့အတွက်မြန်မာပြည်သူတွေပေးဆက်နေကြရတယ်လို့အမေရိကန်ပြည်ထောင်စုကလည်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံလူခွင့်ရေးအခြေအနေအကြောင်းကုလသမဂ္ဂထွေထွေညီလာခံမှာမနေ့ရက်ကတင်ပြဆွေးနွေးပွဲမှာကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးဆိုင်ရာအမေရိကန်ဒုကိုယ်စားလှယ် Nick Hill ကပြောကြားခဲ့တာပါ။မြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးကလေးကမြန်မာနိုင်ငံထဲမှာဒုက္ခတွေတဲမကြုံရသူဆိုတာမရှိဘူးလို့မြန်မာနိုင်ငံဆိုင်ရာ British အထူးကိုယ်စားလှယ်လည်းဖြစ်ကုလသမဂ္ဂဆိုင်ရာ British တပ်အမတ်ကြီးလည်းဖြစ်တဲ့ Barbara Woodward ကလည်းဒီကုလသမဂ္ဂထွေထွေညီလာခံကိုပြောကြားခဲ့ပါတယ်။မြန်မာနိုင်ငံအနှက်ချေးရွာတွေမိရှို့ရာလေကြောင်းကနေတိုက်ခိုက်တာအပါအဝင်စစ်တပ်ကရဲသားတွေပေါ်ပြစ်မှတ်ထားပြီးတိုက်ခိုက်နေတယ်လို့သူကပြောပါတယ်။တန်ကိုရီးယားနိုင်ငံတော်ကကုန်တင်ကားမောင်းသူတွေဆက်ပြီးဆန္ဒပြနေလို့ကုန်တွေမတင်ပို့နိုင်ပဲဖြစ်နေတာကနိုင်ငံစီးပွားရေးအတွက်ပြန်မရနိုင်တဲ့ထိခိုက်မှုတွေဖြစ်လိမ့်မယ်လို့တန်ကိုရီးယားဝန်ကြီးချုပ်ကဒီကနေ့မှတတိပေးလိုက်ပါတယ်ရှင
်။အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nexon Loop နဲ့ PJ Eliop တို့ဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပေးရနေခက်သိမ်းကင်းနေပြီးတော့လူရဆန္ဒပြေဝါကြပါစေရှင်။ကျမအလေးပါပါ။
This program has come to you from the Voice of America, Washington.